Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ် March 17ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါလက်စတိုင်းသမ္မတမာမုတ်အဘတ်ကိုအမေရိကန်သမ္မတအင်ဂျူကိုလာရောက်ဖို့အတွက်ဖိတ်ကြားလိုက်ပါတယ်တိဘက်လူမျိုးတွေရဲ့တော်လွန်အောင်ကြွတဲ့58နှစ်ပြည့်အခမ်းအနားကိုကဘာတဝမ်းမှာကျင်းပနေကြပါတယ်မန္တလေးမစိုးရင်တိုက်တက်ကနိုင်ငံကအဖွဲ့ဝင်ဆရာတော်ဦးဝီရသူကိုနိုင်ငံတော်တန်ခါမဟာအနိုင်ကအဖွဲ့ကနေပြီးတော့တရားဟောခွင့်တစ်နှစ်ပိတ်ပင်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့မနေ့သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာတော့ NLD ထိတ်တန့်ဥပဒေအကြံပေးရှင့်နေကြီးဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့ဥပဒေပညာရှင်တွေကအစိုးရကိုဘယ်လိုတိုက်တွန်းလိုက်ပါသလဲ
ရမယ်မြတ်ကျေးဥပဒေနဲ့အရေးယူပါဒါမှစုစော်တာတွေရောအကုန်လုံးပါသွားပြီးတော့ဒီတဲ့ဒီကွင်းဆက်ကြီးကိုမိမှာသူကကွင်းဆက်ကြီးကိုလွတ်သွားပြီးတော့အခုအချိန်မှာဖျောက်ပလိုက်မှာကိုကျွန်တော်စိုးရင
်ဒါကတော့တရားလွတ်တော်ရှင်းနေကြီးဦးကြီးမြင့်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကိုတိဆက်ပေးမှာပါရှင်တခါတရားရေးမှန်တိုင်းတက်မှတ်ဖို့လွတ်တော်ကဘာတွေပြင်ဆင်နေတယ်လဲဆိုတဲ့သတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါအမျိုးသမီးကဏ္ဍနဲ့သိပ္ပံတဲ့ဤပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင
်အရှိလေပိုင်းဒေသငြိမ်းချမ်းညှိနှိုင်းမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါလက်စတိုင်းသမ္မတမမုတ်အဘတ်ကိုသမ္မတအင်ဂျူကိုလာရောက်ဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့သမ္မတအင်ဂျူပြောခွင့်ရရှောင်းစပိုက်ဆာကပြောပါတယ်။ February လလယ်လောက်တုန်းကဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူကိုအင်ဂျူမှာအဲ့ခံတွေ့ဆုံပြီးတဲ့နောက်မှာအခုတောက်ကြနေမှာတော့ပါလက်စတိုင်းခေါင်းဆောင်နဲ့သမ္မတထရမ့်တို့တယ်လီဖုန်းနဲ့ပထမဆုံးဆက်သွယ်ပြောကြားရင်းအခုလိုဖိတ်ကြားခဲ့တာဖြစ်ပါတယ်။အခုလိုဖိတ်ကြားခဲ့တဲ့သတင်းကိုတောက်ကြနေသမ္မတအင်ဂျူသတင်းစာရှင်းလင်းပွဲမှာမစ္စတာစပိုက်ဆာကအတည်ပြုပြောကြားခဲ့တာပါ။ဒါပေမဲ့ဒီတွေ့ဆုံပွဲကိုဘယ်ချိန်မှာလှုပ်ဆောင်မယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ Israel ဝန်ကြီးချုပ်နန်ဒန်ယဟူးနဲ့တွေ့ဆုံချိန်ကမစ္စတာသမ္မတထရမ့်ကသူ့အနေနဲ့အရင်American သမ္မတအဆက်ဆက်နှစ်ပေါင်းများစွာလက်ခံခဲ့တဲ့လမ်းစဉ်အတိုင်းမဟုတ်ဘဲ Israel Palestine ပြဿနာနဲ့ပတ်သက်ပြီးနှစ်ပြည်တော်အတူရှင်တွဲနေထိုင်ရေးကိုဖြစ်စေတပြည်တော်နဲ့ပေါင်းစည်းရေးကိုဖြစ်စေအဖြစ်ထုတ်ပေးမှာမဟုတ်ဘူးလို့ပြောကြားခဲ့တာပါအရှိလေပိုင်းငြိမ်းချမ်းရေးလုပ်ငန်းရှင်ဟာအရင်နိုင်ငံချိုင်းဝန်ကြီး John Kerry ဦးဆောင်တဲ့တိုက်ရိုက်ဆွေးနွေးညှိနှိုင်းမှုတွေပြက်ပြားခဲ့ရတဲ့2014 April လကတည်းကရှင်မတိုးနောက်မဆုတ်တန့်နေခဲ့တာဖြစ်ပါတယ်အင်ကာနေမှာတော့ကုလသမဂ္ဂဆိုင်ရာ American သံမကြီး Nikki Haley ကပါလက်စတိုင်းသံမကြီးရီယက်မန်ဆောနဲ့ပရမာဇုံချိန်တွေ့ဆုံခဲ့ပြီးပါလက်စတိုင်းနေနဲ့ကုလသမဂ္ဂကနေဂျမ်းဝင်အဖြေရှာပေးတာကိုစောင့်နေမဲ့အစားအစ္စရေးနဲ့တိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်တဲ့နယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်
EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံသစ်တွေအနေနဲ့ EU နဲ့တသားတည်းဖြစ်အောင်လုပ်တဲ့နေရာမှာသူတို့ရဲ့နိုင်ငံရေးအခြေအနေပေါ်လိုက်ပြီးတော့အနည်းအမြန်အချိန်ပေးရေးစဉ်းစားမှုနဲ့ပတ်သက်လို့အောက်ကြနေတော့က EU ခေါင်းဆောင်တွေရဲ့စည်းဝေးပွဲမှာသဘောထားကွဲခဲ့ကြပါတယ်ပိုလန်နိုင်ငံကအဲ့ဒီမူကိုအဓိကကန့်ကွက်ခဲ့တာပါအဖွဲ့ဝင်တွေ EU ထဲမှာအံဝင်ခွင့်ကြဖြစ်အောင်လုပ်တဲ့နေရာမှာအချိန်တသမတ်ထဲမထားမဲ့ Multi Speed Europe ဆိုတဲ့အယူအဆကိုပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံတွေကထောက်ခံကြပေမဲ့ပိုလန်နဲ့သူရဲ့အိမ်နီးချင်းကွန်မြူနီနိုင်ငံဟောင်းတွေကကန့်ကွက်နေကြတာပါပိုပြီးခိုင်မာတဲ့နိုင်ငံတွေကယူရိုငွေကြေးသုံးဆွဲတဲ့အုပ်စုထဲဝင်သွားပြီးတော့သူတို့ကနောက်ကျန်ရစ်နေမှာမျိုးကိုစိုးရိမ်နေကြတာဖြစ်ပါတယ် Multi Speed EU ဆိုတဲ့စနစ်မျိုးကျင့်သုံးဖို့အတွက်ဥရောပကော်မရှင်နာမင်းကြီး Jean-Claude Juncker ကဒီလအစောပိုင်းတုန်းက EU ကိုတင်ပြခဲ့တာပါဥရောပကောင်စီဥက္ကဋ္ဌအဖြစ်ကြာသပတေးနေ့တုန်းကပြန်ပြီးတော့အရွေးခံခဲ့ရတဲ့ပိုလန်လူမျိုးဒေါ်နယ်ထရမ့်ကိစ္စနဲ့ပတ်သက်လို့လဲပိုလန်နဲ့ပြင်သစ်ကြားမှာအငင်းပွားခဲ့ပါတယ်ပိုလန်အစိုးရကကန့်ကွက်နေတဲ့ကြားကပဲဒေါ်နယ်ထရမ့်ပြန်အရွေးခံခဲ့ရပြီးတဲ့နောက်စီဝေးဝဲကြေညာချက်ကိုထောက်ခံဖို့အတွက်ပိုလန်ကကန့်ကွက်ခဲ့ပါတယ်ပိုလန်ရဲ့အပြုအမူကြောင့်ပိုလန်ကိုပေးနေတဲ့ထောက်ပံ့ငွေရက်မယ်လို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကပြောခဲ့တာဟာ အကြက်ကင်နာဖြစ်တယ်လို့ပိုလန်ဝန်ကြီးချုပ်ကဆွဆွဲခဲ့ပါတယ်။ကိုကကောင်းကောင်းမပြုတ်မှုလို့ထောက်ပံ့ငွေမပေးဘူးဆိုတာကိုလုံးဝလက်မခံနိုင်ဘူးလို့ပိုလန်ဝန်ကြီးချုပ်ကဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ EU ရွာမုံငွေကိုပိုလန်နိုင်ငံကအများဆုံးရရှိနေတာဖြစ်ပြီးတော့2015ခုနှစ်တုန်းကဆိုရင်ဒေါ်လာ 14.1 ဘီလီယံရရှိခဲ့ပါတယ်။EU ရမုံငွေအများဆုံးထည့်ဝင်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံ EU ရဲကနေနှုတ်ထွက်သွားမဲ့ကိစ္စကြောင့်လဲတမကအဖွဲ့ဝင်တွေကြားမှာတိတိတသားသဘောကွဲနေကြပါရဲ့ရှင်
။အရှိလေပိုင်းဒေသကပြည်ထောင်ရက်တွေကိုဖြည့်ရှင်းဖို့နဲ့နှစ်နိုင်ငံဆက်ဆံရေးခိုင်မာအောင်ကြိုးစားမယ်လို့ရုရှားနဲ့တူရကီတို့ကြားကတိတွေပေးနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကခရမလင်မှာတူရကီသမ္မတရီဆက်တေးယပ်အာဒိုဝန်ကိုဖိတ်ခေါ်ပြီးတောက်ကြံလေးကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာတော့သမ္မတပူတင်ကသူတို့နှစ်ဦးဟာကမ္ဘာပေါ်ကအဆိုးဝါးဆုံးပြဿနာတွေကိုဖြေရှင်းဖို့အတွက်တက်တက်ကြွကြွလှုပ်ဆောင်နေကြပြီးပထမဆုံးစတင်လှုပ်ဆောင်တာကဆီးရီးယားအရေးပါလို့ပြောပါတယ်။ဒါအပြင်သူတို့နှစ်ဦးဟာဘယ်သူမှမျှော်လင့်မထားတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပြီးစီးရင်အာဏာပိုင်အဆင့်နဲ့ထောက်လှမ်းရေးဝန်ဆောင်မှုဆိုင်ရာကိစ္စရပ်တွေကိုယုံကြည်မှုရှိရှိနဲ့ထိထိရောက်ရောက်ဆွေးနွေးခဲ့ကြပါတယ်လို့လည်းပြောပါတယ်။တူရကီသမ္မတကလည်းတူရကီရုရှားပူးပေါင်းဆောင်ရွက်ရေးကိုဆက်လက်လှုပ်ဆောင်ဖို့အတွက်ယုံကြည်မှုအပြည့်ရှိပါတယ်လို့ထုတ်ဖော်ပြောဆိုခဲ့တာပါ။ဒေသရင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးစိုးရင်စရာတွေရှိနေတဲ့၍လက်တွဲလှုပ်ဆောင်မှာဖြစ်ပြီးစီးရီးယားကသွေးမြေချက်ဖြစ်ရတဲ့အဆုံးသတ်စေဖို့အတွက်အတူတကပူးတွဲစ조사တော့ရမယ်လို့သူယုံကြည်ပါကြောင်းသမ္မတမစ္စတာအာဒိုဝန်ကပြောကြားခဲ့တာပါဒေတာရင်းစိုးရင်စရာတွေကလည်းတားရှိမဲ့အနေထားမှာရှိနေတာဖြစ်ပြီးရုရှားရဲ့မဟာမိတ်ဖြစ်တဲ့စီးရီးယားသမ္မတဘရှာအယ်အဆန်နဲ့ပတ်သက်ပြီးရုရှားနဲ့တူရကီတို့ကြားအမြင်ကွဲပြားမှုတွေရှိနေတာမို့ဆီးရီးယားရင်းမှာသူတို့နှစ်နိုင်ငံဟာအမြဲလိုလိုထပ်ခါတလဲလဲထိတ်တိုက်တွေ့နေကြရတာဖြစ်ပါတယ်
တူရကီအရှေ့တောင်ပိုင်းကကတ်လူမျိုးတွေအဓိကနေထိုင်ကြတဲ့မြို့တွေမှာတူရကီတပ်တွေကအကြီးအကျယ်ဖျက်ဆီးတပ်ဖြတ်မှုအပါအဝင်စနစ်တကျလူခွင့်ရချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်လုပ်နေတယ်လို့ကုလသမဂ္ဂကဆွဆွဲလိုက်ပါတယ်ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေနိုင်ငံထဲလာခွင့်အကြိမ်ကြိမ်ညှဉ်းခံခဲ့ရတဲ့အတွက်တွေးဆုံမေးမြန်းမှုတွေဂျိုရုကရရှိတဲ့ဓာတ်ပုံတွေကိုစုဆောင်းပြီးတော့ကုလသမဂ္ဂလူခွင့်ရဆိုင်ရာမဟာမင်းကြီးရုံးကအစီရင်ခံစာပြုစုခဲ့ရပါတယ်2015ဇူလိုင်လကနေပြီးတော့2016ဒီဇင်ဘာလအတွင်းကျူးလွန်ခဲ့တယ်လို့ဆိုတဲ့ကိစ္စတွေကိုအစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲဒီကာလအတွင်းတူရကီအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်မြို့နယ်ရပ်ကွက်ပေါင်း30ကျော်ကလူပေါင်း3သိန်းခွဲကနေ5သိန်းလောက်ထိအိုးအိမ်ပြစ်ထွက်ပြေးခဲ့ရခဲ့ကြရပြီးတော့အများစုဟာကတ်လူမျိုးတွေဖြစ်ကြတယ်လို့ဆိုပါတယ်။တချို့နေရာတွေမှာဆိုရင်အဆောက်အဦတွေပျက်စီးသွားအောင်စနစ်တကျပြစ်ခတ်ဖျက်ဆီးခဲ့တယ်လို့ပြောထားပါတယ်။နိုင်ငံရဲ့အရှေ့တောင်ပိုင်းမြို့တွေမှာတူရကီတပ်တွေရဲ့နှိပ်စက်ညှဉ်းပန်းမှုအမျိုးသမီးတွေအပေါ်အကြမ်းဖက်မှုနဲ့တခြားလူခွင့်ရချိုးဖောက်မှုတွေကိုအဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင
်။ View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘုရားမှာလိုင်းလံမီတာ190 kHz 1505ရုပ်ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မနေ့လီတိုင်းဒေတာကြီးမနေ့လီမြို့မဟာအောင်မြေမြို့နယ်မှာရှိတဲ့မစိုးရင်တက်တက်ကဦးဝီရသူဖြစ်တဲ့လူတိများတဲ့နာဂအဖွဲ့ဝင်ဆရာတော်ဦးဝီစိတ်တာဘီဝန်တဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပွားစီနိုင်တဲ့ဟောပြောမှုတွေလောက်တာကိုတွေ့ရှိရတဲ့အတွက်2018ခုနှစ်မတ်လ10တောက်ကြနေ့ကစပြီး2018မတ်လ9ရက်နေ့အထိတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်ကြောင်းနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကမတ်လ10ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဥဝီရသူဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပွားပြီးဘာသာရေးအဓိကုံတွေဖြစ်လာစေနိုင်တဲ့ဟောပြောမှုတွေအမုန်းတရားကြီးထွားစေတဲ့လှုံ့ဆော်ဟောပြောမှုတွေတရားဥပဒေစွန့်မွေးရေးကိုအဟန့်တားဖြစ်စေတဲ့ဟောပြောမှုတွေအပြင်နိုင်ငံရေးပါတီတွေကြားဘက်လိုက်ဟောပြောမှုတွေကိုဒေသအနှံ့အပြားမှာအကြိမ်အတော်များများပြုလုပ်ခဲ့တာမို့ဒါဟာနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကနေထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုဖောက်ဖျက်ရာကျနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခုလိုချိုးပေါက်နေမှုကြောင့်နိုင်ငံတော်တန်ခါမဟာနာကအဖွဲ့ရဲ့48ပါးစုံကြီးအထူးအစည်းအဝေးကနေဥဝေရသူကိုတရားဟောပြောခွင့်တစ်နှစ်ပိတ်ပင်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပြီးမလိုက်နိုင်ရင်တည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်လို့လည်းရေးသားထားပါတယ်။မကြာသေးခင်ကရန်ကုန်လေးစိတ်မှာတရားလွှတ်တော်ရှေ့နေကြီးဥကိုနီတနက်နဲ့ပြစ်ကတ်လောက်ကြံခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဥကိုနီကိုတတ်ဖြတ်ခဲ့သူဟာလူတွေကိုအန္တရာယ်ပြုမဲ့ခွေးကြီးကိုတတ်ခဲ့သူမို့ကျေးဇူးတင်ထိုက်တယ်လို့ဥဝေရသူက မင့်ကြားခဲ့တာဖြစ်ပါတယ်။ဥဝီရသူဟာမွတ်စလင်မုံဒီရဲ့တရားတွေဟောပြောသူဖြစ်နေထင်ရှားပြီး2013ဇွန်လတုန်း Times Magazine ရဲ့မျက်နှာပုံမှာတော့ The Face of Buddhist Terror ဗုဒ္ဓဘာသာအကြမ်းဖက်ဝါဒီရဲ့မျက်နှာအဖြစ်နဲ့ဖော်ပြခြင်းခံခဲ့ရသူပါ။
တရုတ်အုပ်ချုပ်ရေးအပေါ်တိဘက်လူမျိုးတွေပုံကံအုံကြွားမှုစတင်တဲ့နေ့58နှစ်ပြည့်အထိမ်းအမှတ်ပွဲတွေကိုကမ္ဘာတဝန်းကတိဘက်လူမျိုးတွေဆင်နွှဲနေကြချိန်မှာပဲတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်လာမာရဲ့တိဘက်ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုံးဝနှိမ်နင်းသွားမယ်လို့တရုတ်အစိုးရကပြောလိုက်ပါတယ်ခွဲထွက်ရေးဝါဒကိုလက်မခံဘူးဆိုတာတရုတ်အစိုးရကပြက်ပြက်သားသားပြသမှာဖြစ်တယ်လို့တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအကြီးအကဲကပြောခဲ့တာပါဖုန်းတော်ကြီးဒလိုင်လာမာဟာခွဲထွက်ရေးကြိုးပမ်းနေတဲ့အန်ဒီယရှိသူလို့တရုတ်တို့ကသတ်မှတ်ထားတာပါနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒလိုင်လာမာကတော့တိဘက်ဒေသအတွက်စစ်မှန်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရဖို့သာလိုလားပြီးတော့အကြမ်းဖက်မှုအားပေးတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆိုပါတယ်အခုတိဘက်မြို့တော်ဖြစ်တဲ့ဟာဆာမျိုးမှာ1959ခုနှစ်မတ်လ10ရက်နေ့ကတရုတ်တို့ဝင်ရောက်သိမ်းပိုက်မှုကိုစန့်ကျင်ခဲ့တဲ့အုံကြွားမှုအထိမ်းအမှတ်နှစ်ပတ်လည်ပွဲတွေကိုပြည်ပရောက်တိဘက်အစိုးရရုံးဆိုင်ရာအိန္ဒိယနိုင်ငံဒါရက်ဆလမ်မြို့မှာလည်းကျင်းပခဲ့ပါတယ်ရှင
်စနေနေ့နဲ့ခင်းသတင်းအစီအစဉ်ကိုဒေါက်ခေမျိုးသက်နဲ့မဆုမြတ်မွန်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာပါ။ရှင်းနေကြီးဥက္ကဋ္ဌီလှုပ်ကြံတက်ပြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးတရားခံတွေကိုလူသက်မှုပြစ်မှုဆိုင်ရာပုံမှန်302နဲ့တရားစွဲဆိုချက်အစားအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ထိထိရောက်ရောက်ရေးယူဆောင်ရွက်ဖို့ NLD အစိုးရကိုဥပဒေပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ဒီအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေအရသာဥက္ကဋ္ဌီလှုပ်ကြံခံရတဲ့အမှုကွင်းဆက်တစ်ခုလုံးကိုဖော်ထုတ်နိုင်မှာဖြစ်ပြီးနိုင်ငံတွင်းလူသက်ဂိုင်းတွေနောက်ထပ်ပေါ်ပေါက်မလာအောင်ကာကွယ်တားဆီးနိုင်မှာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါရယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အာဏာရပါတီ NLD ရဲ့ဥပဒေအကြံပေးရှင်းနေကြီးဥကိုနီလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထောင်ဝင်ကြီးဌာနကဖေဖော်ဝါရီလ25ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနောက်ပိုင်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့တရားရုံးထုတ်စစ်ဆေးချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဥက္ကိုနီကိုရန်ကုန်လေစိတ်အများပြည်သူမြင်ကွင်းရှိမှာတနက်နဲ့ပြတ်တက်မှုဟာတာမန်လူတက်မှုမျိုးမဟုတ်ပဲအုပ်စုနဲ့နောက်ွယ်ကကြိုတင်ကြံစီထားတဲ့အကြမ်းဖက်မှုဖြစ်တဲ့အတွက်အစိုးရဘက်ကအမှုမှန်ပေါ်ပေါက်ရေးအချိန်မီဖော်ထုတ်အရေးယူဆောင်ရွက်သင့်တယ်လို့လူခွင့်ရေးရှိနေဦးရောဘတ်ဆောင်းကပြောပါတယ
်။သူတို့လုံနေတာကပြည်သူလုံလောက်မှုမရှိဘူးဗျ။အခုရုံးတင်နေဘလို့လုံနေတယ်အောင်ဝဲခိုင်ကိုတရားခံပြေးမှုဖွင့်လားမဖွင့်လားဒါပြည်သူအသိပေးရမယ်လေ။ဒါကတာမန်လေလူသားမှုမှာမဟုတ်ပဲ။ဒါအကြမ်းဖက်မှုရဲ့အစိမ့်ပိုင်းတရားအနေနဲ့တတ်တဲ့လူသားမှုပဲ
။ဒါအပြင်ဥက္ကိုနီကိုလောက်ကြံမှုမှာပါဝင်ပတ်သက်နေသူတွေကိုအစိုးရဘက်ကအရေးယူထားတဲ့ဥပဒေပုံမှားဟာအားနည်းနေပြီးနောက်ွယ်ကဂွင်းဆက်တစ်ခုလုံးနဲ့နောက်မှအကြမ်းဖက်ဂိုင်းတွေပေါ်မလာအောင်တားဆီးနိုင်ဖို့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့သာအရေးယူဆောင်ရွက်တင်ကြောင်းတရားလွတ်တော်ရှင်းနေဦးကြီးမြင့်ကအခုလိုပြောပါတယ
်ဒီ case ကို gain ရဖို့ကျွန်တော်မကြိုက်ဘူးလေအမှုဖော်ထုတ်ပုံဖော်ထုတ်မှုကြီးကတေခံထွက်ပြေးဖို့အခြေပေးသလိုဖြစ်နေတယ်ဒီချက်ကနောက်တစ်ခါသူတို့ဈေးနဲ့ရှင်းနေမဲ့လိုးလိုက်ခါမှာပိုဆိုးသွားတယ်အဲ့တော့တရားစွဲတဲ့အခါကျတော့လေသူတို့တို့တရားစွဲပုံစွဲနေရမှားနေဟိုသမီးစားရင်ဓာတ်နဲ့ထိုးတဲ့ဥပမာမျိုး300နှစ်နဲ့ပဲအဲအဲ့ပုံမှန်မျိုးစွဲနေဒီကိစ္စကအဲ့လိုစွဲလို့မရဘူးကျွန်တော်လွတ်တော်ကနေပြီးတော့2014ခုနှစ်မှာအတိအကျပြဋ္ဌာန်းထားပြီလူနှစ်ဦးတည်းပိုတဲ့ဂိုင်းနဲ့လှုပ်လာပြီဆိုရင်ကျန်ဖက်ဥပဒေနဲ့အရေးယူရမယ်လို့အတိအကျဖော်ပြထားပြီပါတယ်နောက်တစ်ခါအဲ့ကျန်ဖက်ဥပဒေမှာဆိုရင်ဈေးစိတ်မှာဖြစ်တဲ့ဟာမျိုးဆိုပို့အပြစ်ကြီးတယ်ဒီမွားဆင်းလာပြီ24နှစ်ရဲ့အတွင်းကိုလေဝန်ဆောင်မှုကာလလို့ခေါ်တယ်။အဲ့လေဝန်ဆောင်မှုကာလတွေမှာလုပ်တဲ့လူတွေကတည်တံမင်းအခုစားဘာဖြစ်နိုင်လဲဆိုရှင်ကြီးလင်းတယောက်ပဲတည်တံချပြီးတန်းတဲ့လူတွေကတစ်ဆက်တစ်ကျုံလို့10နှစ်တုန်းနဲ့နောက်အထက်ရုံးဆင်းစင်လဲရောက်သွားရောအပေါ်ကလည်းစစ်ဖို့ပဲလေတရားစီကြရအဲ့မှာ10နှစ်တွေပါလေလုပ်ပြီးနောက်လည်းတည်တံအမှုကြီးကတဖြည်းဖြည်းဖြည်းနဲ့လုံမပသွားမှာကျွန်တော်တို့ကသွားတွေ့ကြတယ်။ဓမ္မပြီးရဲ့အတွေ့အကြုံကအဲ့တိုင်းပဲသူလွတ်ကျင်လာပြီဆိုရင်ဒီမျိုးလုပ်တယ်မလွတ်ကျင်လာဘူးဆိုရင်ဒီမျိုးလုပ်တယ်ပြန်ဖက်မှုတက်ပြည့်ဥပဒေနဲ့အရေးယူရမယ်။ဒါမှစုစော်တာရောအကုန်လုံးပါသွားပြီးတော့ဒီတဲ့သူကွင်းစက်ကြီးကိုမိမှာ။ပြီးတော့ကွင်းစက်ကြီးကိုလွတ်သွားပြီးတော့အခုအစ်မှာဖြောက်ပလိုက်မှာကိုကျွန်တော်တို့စိုးရင်ယူ
။အခုဒီကြားထဲမှာဥက္ကိုနီအမှုကိုစုံစမ်းရေးသားနေတဲ့မြန်မာနောင်အက်ဒီတာချုပ်
ကိုဆွေဝင်းကိုမဘာသာဘက်ကလည်းပုံမှန်66ဂါဂျီနဲ့ဒီတရားဆွဲဆိုတဲ့ကိစ္စတွေကလည်းပေါ်လာတော့အခြေအနေတွေပုံပြီးတော့ရှုပ်ထွေးလာသလားဆရုပ်ဘက်ကဘယ်လိုသုံးသပ်လဲရှင
်ဟိုကိုဆွေဝင်းပြောတဲ့မှတ်ချက်ကိုကျွန်တော်သဘောတူတယ်အာနာပိုင်နီနဲ့အဲ့မဘာသာနဲ့ပေါင်းပြီးတော့သူ့အပေါ်မှာလှုပ်ကြံနေဆိုတဲ့ဥစ္စာကိုကျွန်တော်သဘောတူတယ်ဒါဟိုရှုပ်ဆော်တဲ့လူကဥဝရဝီရသူတို့ ਨੇ မဘာသာလှုပ်ဆော်တာလीအဲ့ဒါလှုပ်ဆော်တဲ့လူအကြောင်းဟင်းတက်သေးဥပဒေရဖမ်းမှာအဲ့ဒါတက်ကြကောင်းတယ်အဲ့ဒါထပ်ပြီးရာဇဝမှုဖြစ်အောင်လှုပ်ဆော်တာလေအဲ့ဒါကိုအေးမီဝဲနဲ့ဒီဟာကိုသတိပေးတဲ့ပါရေးဆရာကိုအလားသတိပေးတဲ့သတင်းမီဒီယာကိုအေးယူတယ်ဆိုတော့ဟိုဘယ်လိုပြောမလဲဆိုတော့ကိုဆိုဝင်းဆွဆွဲမယ်ဆိုလဲဆွဆွဲကြပဲကိုဆိုဝင်းကတော့ဒီကိစ္စနဲ့လုံးဝခေါင်းကုတ်မခံဘူးသူကတော့ပြန်တိုက်မယ်လို့သူကပြောတယ
်အဲ့တော့ဒီဥက္ကုညီလှုပ်ကြံခံရမှုမှာဟိုအမှုမှန်ပေါ်ပေါက်ရေးအစိုးရအနေနဲ့ဘာဆက်လုပ်တင်တယ်လို့မြင်ပါလဲရှင
်ကျွန်တော်ကတော့ဒီခုလုပ်ငန်းလေးနဲ့ဆွဲထားတဲ့အမှုကိုပြန် withdraw လုပ်လိုက်ပြီးတော့အကြံဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ဆွဲဖို့နိုင်ငံတော်အစိုးရကလုပ်ရင်ရတယ်ဒီမှာအာဏာရှိတယ်အဲ့ဒါကိုကျွန်တော်တိုက်တွန်းမှာပါအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်နောက်ကလူသားကိုင်းတွေအခုတခုထွက်ပေါ်လာပြီးတော့ကျွန်တော်အလွန်ကြောက်စရာကောင်းတဲ့တိုင်းပြည်အောင်မှာနေရလို့ဖြစ်သွားတယ
်အခုလိုဥက္ကုဏီလှုပ်ကြံခံရတာနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ရေးဆောင်ရွက်နေတဲ့သူတို့ကိုလည်းချင်းချောက်မှုတွေရှိနေကြောင်းရှေ့နေတချို့က VOE ကိုပြောပါတယ်ဒီကနေ့စနေနေ့ညနေပိုင်းမှာတော့ရန်ကုန်မြို့တခင်မြပန်းကျံမှာဥက္ကုဏီလှုပ်ကြံခံရမှုရပ်ပေါင်း40ပြည့်လူထုဟောပြောပွဲကိုရှေ့နေတွေသတင်းသမားတွေဦးဆောင်ပြီးကျင်းပမှာဖြစ်ပါတယ်ရှင်
ဒီတဲ့နဲ့တဆက်တဲ့တရားရင်မှန်နိုင်တက်မှတ်ဖို့ပြည်သူလွှတ်တော်မှဆွေးနွေးပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ဥပဒေပညာရှင်တွေရဲ့သုံးသပ်ချက်ကိုမေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မတ်မီခါကဆက်ပြီးတော့တင်ပြမှာပါရှင်
။တရားရင်မှန်နိုင်မှာရှိနေတဲ့လူတွေကငွေမျက်နှာကြည့်လှုပ်ဆောင်မှုတွေဥပဒေကိုလက်တလုံးကြားလှုပ်ဆောင်မှုတွေစတာတွေနဲ့နာမည်ဆိုးကြော်ကြားလှပါတယ်။ဒီလိုနာမည်ဆိုးကြော်ကြားလာတဲ့မြမတရားရင်မှန်နိုင်အပေါ်မှာမေကွန်းတွေလည်းရှိနေပါတယ်ဒီသတင်းပတ်ထဲမှာပဲပြည်သူ့လွှတ်တော်မှာတရားစီရင်ရေးကဏ္ဍတင်ဆောင်နေမှုကိုပြန်လည်တက်မှတ်ပေးရေးအစိုးရနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်ဒီအစိုးရကိုလည်းလွှတ်တော်ကနေအတည်ပြုခဲ့ပါတယ်ဒီအတည်ပြုမှုကဘလောက်ထိတရားရေးမှန်နိုင်ကိုတက်မှတ်နိုင်ပါသလဲဒီအဖြေကိုပြည်သူတွေအပြင်တရားရေးမှန်နိုင်မှာရှိနေတဲ့တရားရေးဝန်ထမ်းတွေကိုယ်တိုင်ကမေကွန်းထုတ်နေကြတာပါဒီလိုမေကွန်းတွေထုတ်နေတဲ့တရားစီရင်ရေးမှန်နိုင်နဲ့ပတ်သက်ပြီးတရားသူကြီးချုပ်ဦးစိုးညွန့်ကတော့လက်ရှိတရားစီရင်ရေးဟာအပြင်းမသတင်းတွေထွက်နေသလိုရင်းရိုက်နေမှုမရှိကြောင်းအခုလိုလွတ်တော်မှာအထောက်အထားမရှိတင်ပြလာတာကလည်းတရားရုံးတွေရဲ့ဂုဏ်သိက္ခာကျဆင်းစေတယ်လို့လွတ်တော်မှာပြန်လည်ဝေဖန်မှုတွေလုပ်ခဲ့ပါတယ်
။ပြည်တော်စုတရားလွတ်တော်ချုပ်ကတရားရုံးအစဉ်အဆက်ကိုကြီးကြပ်ကုတ်ကဲနိုင်တဲ့လုံပိုင်ခွင့်ရှိတော်လည်းပဲတရားစီရင်ကဏ္ဍမှာအကျုံးဝင်တဲ့ဥပဒေအရာရှိများရှင်းနေရှိရများနဲ့တရားစွဲအဖွဲ့အစည်းများကိုကြီးကြပ်ကုတ်ကဲနိုင်တဲ့လုံပိုင်ခွင့်မရှိပါဘူး။ပြည်ထရေးဝန်ကြီးဌာနပြည်တော်စုရှိနေချုပ်ယုံတရားလွှတ်တော်ရှိနေများကောင်စီတို့မှသာလုပ်ပိုင်ခွင့်ရှိပါတယ်တက်မှတ်ထိန်ချောင်ပေးနိုင်စွာမရှိပါကြောင်းအထောက်အထားမခံလို့မဲအချင်းပြတ်ချစမ်းမှုများကြောင့်တရားစီရင်ကဏ္ဍတင်းဆောင်းနေတယ်ဆိုတော့အဆိုလောက်တရားရုံးများရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တာမရှိတော့ပါဘူးဒါကြောင့်တရားစီရင်ကဏ္ဍတင်းဆောင်းနေတယ်ဆိုတဲ့အဆိုဟာပြည်သူ့လွှတ်တော်ဆိုင်ရာနိဥပဒေအပိုက်158ခန့်ခွဲနဲ့စန့်ကျင်နေပါကြောင်းနဲ့မျိုးဝရင်းနဲ့မညီညွတ်တဲ့အဆိုဖြစ်တာကြောင့်ကန့်ကွက်ရခြင်းဖြစ်ပါကြောင်းတင်ပြအပ်ပါတယ
်တရားသူကြီးချုပ်ဦးစိုးညွန့်ရဲ့ပြောဆိုတုံ့ပြန်မှုအပေါ်ဝေဖန်မှုတွေကတော့ထွက်ပေါ်ခဲ့ပါတယ်တရားရေးမှန်တိုင်းတက်မှတ်ဖို့အတွက်ကလွှတ်တော်မှာအဆိုအတီးပြုံုံနဲ့မရနိုင်ပါဘူးတကယ်လက်တွေ့ပြုရင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကတော့ပြောဆိုလိုက်ပါတယ
်ဆွတ်သွားလို့ဆုံးဖြတ်ချက်ချရမယ်တော့ဖြစ်ပါဘူးနော်ပြည်တော်စုတရားစီရင်ဥပဒေပေါ့2010အဲ့ဒါကိုပြန်ကြည့်ရမယ်တရားစီရင်စနစ်တစ်ခုလုံးပြန်ပြောင်းအောင်2007ဖွဲ့စည်းပုံကြားတည်ထောင်ထားတဲ့တရားရုံးတွေလေအဲ့ဒီတရားရုံးတွေကသူတို့လက်ကျင့်ကြိုးထောင်လာတာဟိုအခုတရားသူကြီးဖြစ်တဲ့လူတွေကလွန်ခဲ့တဲ့1988နောက်ပိုင်းပေါ့နော်စအစိုးရ20ကြီးနော်20မကပါဘူးဥပဒေစိန်ကြီးပေါ့အသုံးဆက်နော်အဲ့ဒီမှာလက်ကျင့်ကြိုးထောင်လာတဲ့လူဖြစ်တဲ့အခါကျတော့ဟိုသူတို့ရဲ့အမြင်တွေတွေးပုံခေါ်ပုံတွေပေါ့နော်အဲ့ဒါတွေကလက်ရှိအခြေအနေနဲ့မကိုက်ဘူးမှန်တယ်ကဲရတော့ဒါနောက်တဲ့အစိုးရနောက်တဲ့သမရအသူကြိုက်တဲ့တရားစီရင်ကြားထောက်မှာပေါ့ဒါနိုင်ငံတကာမှာလည်းဒီတိုင်းပါပဲဒီမှာလည်းဥပဒေရှိပါတယ်ဒါတမလုပ်သေးလို့သူမကိုင်းနိုင်ဘူးလို့ပါဘာသာတို့တရားသူကြီးကို190ကြီးတယ်ခန်းခန့်ရမယ်လို့ပြောတာပြီးပြန်အပြစ်ခတ်မရှိရဘူးတို့မို့ ဒါတရားသူကိုမကြောက်အောင်ရင်တရားသူကိုကြံခံရမယ်လို့မပါဘူးဖော်ပြဝင်ကြားဥပဒေမှာ
တရားလွတ်တော်ရှေ့နေဥရောပဆန်းအောင်ကတော့လက်ရှိတရားရေးမှန်တိုင်းတည်မှတ်ဖို့လှုပ်ဆောင်တဲ့အပိုင်းတွေနဲ့ပတ်သက်ပြီးသူကအခုလိုထောက်ပြသွားပါတယ
်မှတ်တမ်းတစ်ခုအဖြစ်ကလွဲပြီးတော့ကတက်မလာနိုင်ရင်ဒီကပြီးမရဖြစ်ပါလိမ့်ဒီတိုင်းပဲလွတ်ထားမယ်ဆိုရင်တော့တရားရေးမှန်တိုင်းကတက်မှတ်ဖို့ဆိုတာအလွန်အခက်ကြီးရှိပါတယ်နော်နောက်တရားသူကြီးကြီးရဲ့လာသာသူတို့ရဲ့နေအိမ်ပြဿနာနေရေးကိုကအမစာဥတာကိစ္စကြီးရုံးလုံးကြီးစီးကိစ္စကြီးအဲ့ဒီအပိုင်းတွေဦးလေးပဲနိုင်ငံတော်ကစီစီးပေးနိုင်တဲ့အဆင့်ကိုရအောင်တပတ်ကလည်းကြိုးစားမှဒီကိစ္စမှနိုင်ငံတကယ်တက်မှတ်လာ
မြန်မာနိုင်ငံတရားစီရင်ရေးကဏ္ဍမှာအကျင့်ပြတ်ခြားစားမှုတွေဟာအရင်ဆယ်စုနှစ်များကတည်းကအမြင့်တွေတရှိလာခဲ့တာပါတင်းဆောင်နေမှုကိုပြန်လည်တက်မှတ်ဖို့အတွက်ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလဲလွှတ်တော်မှာအစိုးရတင်အတီရပြုလှုပ်ဆောင်မှုတွေရှိခဲ့ပေမဲ့ထိထိရောက်ရောက်လှုပ်ဆောင်နိုင်ခဲ့ပါဘူးအခုအရတားအစိုးရတဲ့ကိုယ်တိုင်ကလည်းတရားဥပဒေစိုးမိုးရေးတရားရေးမှန်တိုင်းတက်မှတ်ဖို့လှုပ်ဆောင်မယ်လို့ကတိပေးမှုတွေရှိခဲ့ဘူးပေမဲ့အစိုးရတက်တန်းတစ်နှစ်ပြည့်တဲ့အချိန်ထိထိထိရောက်ရောက်မလှုပ်ဆောင်နိုင်သေးတဲ့အပေါ်ဝေဖန်မှုတွေကတော့ရှိနေပါတယ်ရှင
်သောရရှင်များရှင်မြန်မာဆိုရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။တပ်တော်တိုက်ခိုက်မှုတွေကြောင့်ငင်းငင်းရေးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်အထိရိုက်ခတ်လာနိုင်ပါသလဲ။မကြခင်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လနက်ကိုင်းတပ်ပွဲတွေအဆုံးသက်ရေးနဲ့ငင်းငင်းရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညမှာတင်ဆက်မဲ့ VOA မြန်မာပိုင်းရဲ့ဒိုက်လိုက်လေလှိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းလှော်တွေကိုဆက်လက်တင်ပြမှာပါ။ EU ဥရောပသမဂ္ဂနိုင်ငံတွေမှာတူရကီဖွဲ့စည်းပုံကိုထောက်ခံရေးမဲဆွယ်မဲ့တူရကီဝန်ကြီးတွေကို EU နိုင်ငံတော်တော်များများကခွင့်ပြုချက်မပေးခဲ့တဲ့နောက်တူရကီနဲ့ EU ကြားဆက်ဆံရေးပိုပြီးထိခိုက်နေပါတယ်။တူရကီသမ္မတရီချက်ထရက် RO1 က2029ခုနှစ်အထိအာဏာယူထားနိုင်မယ်ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲမှာဥရောပနိုင်ငံတွေမှာနေနေကြတဲ့တူရကီပြည်သူတန်းနဲ့ချီပြီးတော့ထောက်ခံကြဖို့တူရကီအစိုးရကစ조사နေတာပါဗြိတိန်နိုင်ငံလန်ဒန်မြို့ကနေ VOA သတင်းတောက် Henry Richwell သတင်းပေးပို့ထားတာကိုမဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်
တူရကီဖွဲ့စည်းပုံပြင်ဆင်ရေးမဲဆွယ်ပွဲတွေကိုဩစတြီးယားနဲ့ဂျာမနီနိုင်ငံတွေမှာဒေသခံအစိုးရတွေကတားမြစ်ခဲ့ပြီးတဲ့နောက်တူရကီနဲ့ EU နိုင်ငံတွေကြားတဲမာမှုတွေရှိနေတာရပ်ပေါင်းတော်တော်ကြာပါပြီ။ဂျာမနီမျိုးတွေမှာမဲဆွယ်ပွဲတွေလုပ်ခွင့်မရတော့တူရကီနိုင်ငံသားရေးဝန်ကြီးမက်ဖလူးဒ်ကာဗူဆိုဂလူးကဟမ်ဘတ်မျိုးကတူရကီကောင်စစ်ဝင်ရုံးဝင်းတဲ့ကိုထောက်ခံသူတွေကိုဖိတ်ခေါ်ပြီးတော့မဲဆွယ်ပွဲကျင်းပခဲ့ပါတယ်။Netherlands နိုင်ငံ The Hague မြို့မှာမတ်လ17ရက်နေ့စနေနေ့ကျရင်တူရကီမဲဆွယ်ပွဲကျင်းပဖို့စီစဉ်ထားချိန်မှာလက်ရဇုံနိုင်ငံရေးသမားတစ်ယောက်ဖြစ်တဲ့ Hiad Vildash ကအခုလိုပြောပြီးကန့်ကွက်နေပါတယ
် We are in Holland here not in Turkey and a Turkish minister has no room here to lobby
ဒါဟော်လန်နိုင်ငံထဲမှာပါတူရကီနိုင်ငံမဟုတ်ပါဘူးတူရကီသမ္မတလိုအာဏာရှင်ဆန်ဆန်လူတစ်ယောက်အတွက်တူရကီဝန်ကြီးကလာပြီးမဲဆွယ်စရာနေရာမရှိပါဘူး
အခုလိုတူရကီကပြင်ဆင်လိုတဲ့ဖွဲ့စည်းပုံအပေါ်ထောက်ခံမှုရရှိရေးမဲဆွယ်ပွဲတွေကို EU နိုင်ငံတွေမှာဆန့်ကျင်နေကြတာကြောင့်ဥရောပမှာဖက်ဆစ်ဝါဒထောက်ခံသူတွေများလာပြီလို့တူရကီအစိုးရကအပြစ်တင်ပြောဆိုခဲ့ပါတယ်။ဧပြီလ16ရက်နေ့လုံမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲရလဒ်တွေအပြောင်းလဲဖြစ်အောင်ဥရောပကလုပ်နေတယ်လို့လည်းစွပ်စွဲနေပါတယ်
။ Ve 16 Nisan inshallah Batı'da
အနောက်နိုင်ငံတွေနဲ့ကမ္ဘာတစ်ဝှမ်းမှာအတားအဆီးခံခဲ့ရတဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေအလားအရှင်မြတ်ရဲ့အလိုတော်အတိုင်းဧပြီလ16ရက်နေ့ကျရင်အောင်ပွဲခံကြတော့မှာဖြစ်ပါတယ်လို့တူရကီသမ္မတရီချက်ဒါယက်အာဒိုဝမ်ပြောခဲ့တာပါဂျာမနီမှာတူရကီဝန်ကြီးတွေသွားလုပ်မဲ့မဲဆွယ်ပွဲတွေကိုခွင့်မပြုတာကိုနာစီတို့ရဲ့လုပ်ရမျိုးဖြစ်တယ်လို့သမ္မတအာဒိုဝမ်ကအစောပိုင်းမှာပြောခဲ့ပါသေးတယ် ဒီပြောကြားမှုဟာဘလိုနည်းနဲ့မှလက်ခံနိုင်စရာမရှိဘူးလို့ဂျာမနီအစိုးရကတုံ့ပြန်ခဲ့ပါတယ်။အခုလို EU အစိုးရတချို့နဲ့သဘောထားကွဲမှုတွေကနေအကျိုးအမြတ်ထွက်အောင်လို့တူရကီအစိုးရကလုပ်နေတာလို့ဗြိတိန်နိုင်ငံ Success တက္ကသိုလ်ကတန်တမာရေးနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာပညာရှင်ကင်မရန်မာတင်ကသုံးသပ်ပါတယ်
။ It was really stemming from German authorities' concern for the German-Kurdish relation within Germany because a large number of Turkish citizens living there are actually of Kurdish origin.
ဂျာမနီနိုင်ငံမှာနေထိုင်ရတဲ့တူရကီနိုင်ငံသားတော်တော်များများက Kurds လူမျိုးတွေဖြစ်ကြတော့ဂျာမန်တွေနဲ့ Kurds လူမျိုးတွေဆက်ဆံရေးအတွက်တူရကီအာဏာပိုင်ကစိုးရိမ်ပြီးဒီလိုလုပ်ရတာပါတူရကီအစိုးရအထူးသဖြင့်သမ္မတအာဒိုဝန်ကဒါကိုအခွင့်ကောင်းယူပြီးသူတို့နိုင်ငံရဲ့အုပ်ချုပ်ရေးပုံစံပြောင်းလဲမဲ့ကိစ္စအတွက်စီရင်မှုတွေလုပ်လာပါတယ
်တူရကီမှာပြီးခဲ့တဲ့နှစ်ဇူလိုင်လအာဏာသိမ်းမှုဖြစ်ပွားခဲ့ပြီးတဲ့ကဖမ်းဆီးခံထားရသူ4000ကျော်ရှိသွားပါပြီပြီးခဲ့တဲ့လကပဲတူရကီမှာနေတဲ့ဂျာမန်သတင်းတောက်တယောက်ဖမ်းဆီးခံခဲ့ရပါတယ်တူရကီသမ္မတအာဏာပိုရလာမယ်ဆိုရင်ဒီမိုကရေစီစနစ်ကိုပိုပြီးထိခိုက်လိမ့်မယ်လို့ EU ကစိုးရိမ်နေတာပါဒါပေမဲ့ EU အထူးသဖြင့်ဂျာမနီကတူရကီကိုလက်တွဲထားဖို့လိုသေးတယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ
် The refugee deal they have with EU and especially with respect to Germany is crucial leverage they have over Germany especially and the flow of refugees would have immediate
တူခါဒါအရင်ပတ်သက်လို့တူရကီနဲ့ EU ကြားရထားတဲ့သဘောတူညီမှုမှာအထူးသဖြင့်ဂျာမနီနဲ့ဆိုရင်တူရကီဘက်ကအသာရထားတဲ့အချက်ကအရေးကြီးပါတယ်ဒုက္ခသည်တွေအများကြီးဝင်လာမယ်ဆိုရင်ဂျာမနီရဲ့ပြည်တွင်းနိုင်ငံရေးအပေါ်ချက်ချင်းသက်ရောက်မှုတွေရှိလာနိုင်ပါတယ်ပထမအနေထားအရတူရကီဟာဥရောပနိုင်ငံတွေအတက်တင်မဟုတ်ဘူးအနောက်ဘက်တချမ်းလုံးအတွက်အရေးပါတဲ့အနေထားမှာရှိနေပါတယ်ရုရှားကောင်းထောင်လာချိန်မှာတူရကီရဲ့အခန့်ကဏ္ဍကလည်းအဓိကကျတဲ့နိုင်ငံတစ်ခုအဖြစ်ရှိလာနေပါတယ်
တူရကီရဲ့ဖွဲ့စည်းပုံဆန္ဒခံယူပွဲပြီးသွားရင်တော့တန်တမန်ဆက်ဆံရေးပြန်တိုးတက်လာဖို့မျှော်လင့်တယ်လို့ဂျာမနီအစိုးရဘက်ကပြောကြားထားပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။ဒီသတင်းနဲ့တဆက်တည်းဥရောပမှာမကြခင်ကျင်းပတော့မယ့်အရေးကြီးတဲ့ရွေးကောက်ပွဲ၃ခုကိုအမေရိကန်ရွေးကောက်ပွဲမှာသမ္မတထရန့်အနိုင်ရခဲ့တာကဘလို့ရိုက်ခတ်နေတယ်လဲဆိုတာပြောပြမှာပါ။နယ်သာလန်ပြင်သစ်ဂျာမနီတို့မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့သူတွေကဘလို့အာနာရလာမလဲဆိုတဲ့မိကုနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Rani Boyet Jeffski ရေးသားထားတာကိုမတ်ဤတန်စင်ကပြောပြမှာပါရှင
်
မတ်လ19ရက်နေ့မှာဂျင်ပါမဲ့ Netherlands နိုင်ငံရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ Netherlands နိုင်ငံရဲ့သမား Greg Wilders ကို Netherlands နိုင်ငံရဲ့ Donald Trump လို့သူသိများကြပါတယ်ဝင်းဒက်ကလည်းရွှေဝါရောင်စပင်ရှိသူဖြစ်ပြီးတော့ရွှေပြောင်းချီချာနေထိုင်သူကိုတာစီပိတ်ပင်ရေးကိုအထူးလိုလားသူပါဥရောပသမဂ္ဂလိုပေါင်းစည်းမှုတွေကိုစန့်ကျင်တဲ့သူရဲ့ပါတီကမတ်လ15ရက်နေ့ရွေးကောက်ပွဲမှာနယ်သာလန်လွှတ်တော်နေရာတော်တော်များကိုရနိုင်ခြေရှိပါတယ်။နယ်သာလန်နိုင်ငံကရွေးရမယ့်လမ်းကွဲတစ်ခုကိုရောက်နေတယ်လို့ Transatlantic Academy လေးလာရေးအဖွဲ့အမှုဆောင် Director Stefan Sarsbo ကပြောပါတယ
်။ One possibility is that you'll see a sort of wave effect or a follow-up
ဖြစ်နေတာတခုကတော့ဂရေရိုက်တဲ့သဘောမျိုးကိုမြင်ရတော့ပါတယ်။Trump သမ္မတဖြစ်တာကိုထောက်ခံသူတွေနဲ့ Britain EU ထွက်တဲ့ကိစ္စမျိုးတွေကိုထောက်ခံသူတွေကလူအများကြိုက်အောင်ပြောတဲ့နိုင်ငံရေးသမားကိုပိုအားရကြလာပြီးတော့ဥရောပမှာလည်းဒီသဘောမျိုးကြီးရိုက်လာနိုင်ပါတယ်။ဒါမှမဟုတ်လည်းအများကြိုက်တဲ့လမ်းကိုမရွေးဘူးဆိုတဲ့ဆုံးဖြတ်ချက်တွေလည်းထွက်လာနိုင်ပါတယ်။ဖြစ်နိုင်တာကတော့အများကြီးရှိပါတယ်။အထူးသဖြင့်ပြင်သစ်နဲ့ Netherlands နိုင်ငံတွေရဲ့ရွေးကောက်ပွဲရလာကိုအထူးစိတ်ဝင်တစားစောင့်ကြည့်ရမှာပါ
။ဥရောပကမဲဆန္ဒရှင်တွေကြားမှာအများအားဖြင့်ဒေါသထွက်နေကြပုံရတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ Washington ကိုရောက်နေတဲ့ Netherlands သတင်းစာတိုက်က Gus Volk ကအခုလိုပြောပြပါတယ်။
The first one is sort of an anti-establishment, anti-elitist idea that people have
to
fight
တွေကိုစန့်ကျင်လို့တဲ့အတွေ့အရင်လုံနည်းအတိုင်းအာဏာရခဲ့တဲ့လူလိုမျိုးလူတွေကိုမလိုလားတော့တဲ့အတွေးတွေနဲ့ပြည်သူတွေရဲ့လက်ထဲကသူတို့နိုင်ငံကိုလူယူသွားသလိုခံစားနေရပါတယ်။နယ်သာလန်နိုင်ငံအပါအဝင်ဥရောပကတခြားနိုင်ငံတွေအပေါ်ရွှေပြောင်းဒုက္ခတွေအရေးတက်ရောက်မှုနဲ့တက်ဆိုင်နေပါတယ်။စီးပွားရေးအကျတဲ့ကိစ္စတွေနဲ့လည်းဆိုင်ပါတယ်။ဂရိဘန္နာရေးကိစ္စကိုအခုထိမဖြေရှင်းနိုင်သေးဘူးလို့လည်းနယ်သာလန်မဲဆန္ဒရှင်တွေကထင်ကြပါတယ်။အထူးသဖြင့်နိုင်ငံရေးစနစ်နိုင်ငံရေးပါတီတွေအပေါ်အယုံကြည်မရှိကြတော့ဘူးလို့ထင်ပါတယ်
။ဥရောပနိုင်ငံသားတွေတော်တော်များများကဒါငါတို့နိုင်ငံဟုတ်ရဲ့လားဆိုပြီးတော့မင်းခွန်းထုတ်နေကြတာတွေကဒီလာမယ့်ရွေးကောက်ပွဲရလဲ့အပေါ်များစွာတက်ရောက်နိုင်တယ်လို့နိုင်ငံသားရေးရာမူဝါဒကျွမ်းကျင်သူ Edward Joseph ကသုံးသပ်ပါတယ်
။ The policy that Angela Merkel has set forth a very generous policy.
ဂျာမန်ဝန်ကြီးချုပ် Angela Merkel ချမှတ်ထားတဲ့မူဝါဒတွေကရွှေပြောင်းချေချနေတဲ့လူတွေအရေးထောက်ခံမှုများပါတယ်။ဒါကဥရောပမဲဆန္ဒရှင်တွေကြားစိုးရိမ်စရာတချို့ဖြစ်စေပါတယ်။ကဘာတလောပေါင်းကူးဆက်သွယ်လှုပ်ဆောင်မှုနဲ့စတက်ဖြစ်နေတဲ့ဆက်ဆက်နေတဲ့စီးပွားရေးကြက်တင်းနဲ့စီးပွားရေးတန့်နေတာတွေကလည်းနောက်ပြဿနာတစ်ခုဖြစ်ပါတယ်
လူအများကြိုက်လိုက်ပြောတဲ့လက်ရာဆွေရင်ပါတီတွေရဲ့မူဝါဒတွေဒါမှမဟုတ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုမကြိုက်သူတွေလည်းများနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးအနေအထားကအတော်လေးအမြင်မြန်ပြောင်းနေတာကိုဥရောပနိုင်ငံသားတွေလည်းသဘောတူကြပါတယ်အမေရိကန်ရွေးကောက်ပွဲလိုပဲနယ်သာလန်ရွေးကောက်ပွဲရလာမှာမထင်မှတ်တာတွေဖြစ်လာမလားဆိုပြီးတော့နယ်သာလန်မဲဆန္ဒရှင်တွေကစိုးရိမ်နေပါတယ်မာရှာ15ရဲ့နယ်သာလန်ရွေးကောက်ပွဲရလာကဥရောပနိုင်ငံရေးဘယ်ဘက်ကိုဦးတည်နေသလဲဆိုတာကိုပြသနိုင်တာလည်းဖြစ်ပါတယ်ရှင
်မတ်ဤတန့်စင်ပြောပြသွားတာပါစနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
မြန်မာညာအခုဒီစီးပွားရေးအတွက်စဉ်းစားနေတယ်ပါတခြားနိုင်ငံတွေမှာဘယ်လိုပဲစဉ်းစားနေ
တာဒါကတော့နိုင်ငံတကာအမျိုးသမီးများနဲ့အထိတ်အမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဘာရီတိုက်တွန်းခဲ့တဲ့တလဲဆိုတာကိုစူးစီးတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီလီကမြန်မာနိုင်ငံရဲ့မိတ်ဆွေတယောက်အနေနဲ့သူဒီအစင်ခံစာကိုရေးရတာပါ I read this report as a friend of Myanmar ဆိုတဲ့ခေါင်းစဉ်နဲ့ Frontier Myanmar က Thomas Key နဲ့ Miss Yanhili နဲ့တွေ့ဆုံမေးမြန်းချက်ကိုတောက်ကြံနေထုတ်သူတို့ရဲ့စာဆောင်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာအောက်တိုဘာ9ရက်အကြမ်းဖက်မှုနောက်ပိုင်းစစ်တပ်ကနေမြေရှင်းလင်းရေးလုပ်တဲ့နေရာမှာလူခွင့်ရေးချုပ်ဖောက်မှုတွေဆူဆူဝါးဝါးရှိခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်ဖွဲ့ပြီးစုံစမ်းပေးဖို့ဘာကြောင့် Miss Yanhili ကအကြံပြုခဲ့တယ်ဆိုတာကိုမေးတဲ့အခါမှာဒီကိစ္စဟာတိကျလွတ်လပ်ပြီးတရားမျှတဆိုအမြန်ဆုံးစုံစမ်းစစ်ဆေးဖို့အတွက်လိုအပ်တဲ့ကိစ္စတည်းဖြစ်တဲ့အတွက်အကြံပြုခဲ့တာလို့ဆိုပါတယ်။ဒီကိစ္စကိုစုံစမ်းဖို့အတွက်မြန်မာအစိုးရဘက်ကကော်မရှင်အမျိုးမျိုးဖွဲ့စည်းဆောင်ရွက်တာတွေလုပ်ပေမဲ့လုံနည်းလုံဟန်အတွက်ယုံကြည်စိတ်ချမှုရှိဖို့လိုအပ်တယ်လို့အစပိုင်းမှာလည်းဒီဆွဆွဲမှုတွေကိုချက်ချင်းလိုလိုညှင်းဆိုခဲ့တာတွေ့ရတာမို့စိုးရိမ်ပူပန်တယ်လို့ပြောဆိုတာကိုလည်းဖော်ပြထားတာပါ။NLD ကဦးဝင်းထိန်ကမစ်ရန်ဟီလီတင်သွင်းမဲ့အစီရင်ခံစာဟာမျှတမှုမရှိဘဲဗက်လိုက်တယ်လို့ဝေဖန်ခဲ့တာနဲ့ပတ်သက်ပြီးသူဟာမြန်မာနိုင်ငံရဲ့မိတ်ဆွေတယောက်အနေနဲ့ဒီအစီရင်ခံစာကိုရေးသားရတာဖြစ်ပြီးသူ့အနေနဲ့ဖွဲ့စည်းပေါင်းစုံနဲ့တွေ့ပြီးနောက်ဆုံးအခြေအနေတွေကိုဖော်ပြမှာမို့ကောင်းတဲ့အချက်ရောမကောင်းတဲ့အချက်တွေကိုပါတမတ်ကြကြတင်ပြဖို့တာဝန်ရှိတယ်လို့ဆိုပါတယ်သူအစီရင်ခံစာမှာရေးသားတဲ့အကြံပေးချက်တွေကိုမြန်မာအစိုးရအနေနဲ့တည်တည်ချာချာစဉ်းစားမယ်လို့မျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်တက်ကဒေသခံဗုဒ္ဓဘာသာရခိုင်တွေရဲ့ကာလတာရှည်စွာခံစားနေရတဲ့အခက်အခဲတွေကိုအရေးတယူဖော်ထုတ်တင်ပြကြဖို့ဖြစ်ပြီးနောက်တစ်ချက်ကရခိုင်တစ်ခုတည်းမဟုတ်ဘဲအထူးသဖြင့်အခုတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေဘာဝင်မြန်မာနိုင်ငံရဲ့တခြားဒေသတွေမှာဖြစ်ပွားတဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူဖို့လိုအပ်နေတာမို့သူ့ရဲ့အစီရင်ခံစာမှာဒီကိစ္စကိုလူခွင့်ရေးကောင်စီမှာအရေးတကြီးဆွေးနွေးဖို့အတွက်တင်ပြခဲ့တာပါဆိုတဲ့ဖြေကြားချက်ကိုပါဖော်ပြထားပါတယ်။လူသက်သမားကမြန်မာနိုင်ငံရဲ့ဒီမိုကရေစီအိမ်မက်ကိုအဆုံးသတ်အောင်လှုပ်ကြံနေချိန်မှာခေါင်းဆောင်ဒေါ်ဆန်းစုကြည်ကတော့ဘာမှဝင်မပါဘဲအစပြောင်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်လင်းစေးမာတော့ရဲ့ဆောင်းပါကိုတောက်ကြံနေထုတ် Brisbane Times စာဆောင်မှာတွေ့ရပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ NLD ရဲ့ဥပဒေအကြံပေးထင်ရှားတဲ့ရှေ့နေကြီးဦးကိုနီဟာလေးစိတ်မှာအလောက်ကြံခံရတာပါရဲနဲ့တာဝန်ရှိသူတွေကဒါဟာမျိုးချစ်စိတ်ပြင်းထန်မှုနဲ့အတူလူငယ်တဘာဝလက်ဖက်ဆိုင်ထိုင်ရင်ကျန်းစီတဲ့တပ်ဖြတ်မှုလို့သတင်းစာရှင်းခဲ့ပေမဲ့ဒီလိုလူမြင်ကွင်းလောက်ကြံမှုမှာ တနက်နဲ့ပြစ်ခတ်သူနဲ့အတူတခြားစောင့်ကြည့်ကုတ်ကဲနေသူတွေရှိနေတာကိုကြည့်ရင်ဒါဟာနိုင်ငံရေးအရာစနစ်တကျလှုပ်ကြံမှုတစ်ခုဆိုတာထင်ရှားတယ်လို့ဆိုပါတယ်။ဥကိုနီဟာစစ်တပ်ကအရတားအစုအတက်လာရင်တော့သူတို့အတွက်နေရာမရအောင်လုပ်ပေးမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဒီဇိုင်းမမလုပ်နေသူဖြစ်တယ်လို့ဒေါန်ဆန်းစုကြည်သမရနေရာမယူနိုင်အောင်ပိတ်ထားတာကိုပါလက်တလုံးကျဖောက်ထွက်ပြီးနိုင်ငံခေါင်းဆောင်တွေအရအောင်လုပ်ပေးသူတွေထဲမှာတယောက်အပါဝင်ဖြစ်နေတာမို့သူ့အတွက်အန်ဒီယေတိတ်ကြီးတယ်ဆိုတာငကိုတဲကသဘောပေါက်ပြီးသားပါလို့ဆိုပါတယ်ဒီလိုလှုပ်ချံမှုကလည်းဥက္ကုဏီတယောက်ထဲသာမက NLD နဲ့ဖွဲ့စည်းပုံခြေခံပြင်ဖို့လှုပ်ချင်နေသူတွေကိုပါထိမှန်ခဲ့တာဖြစ်ပြီးဒီကိစ္စအတွက်တုံ့ဆိုင်သွားစီတယ်လို့ဆိုပါတယ်အခုလိုအုပ်အော်တောင်းရင်ဖြစ်နေချိန်မှာဒေါန်ဆန်းစုကြည်စီကဘာတမ်းမှမကြားပဲနှုတ်ဆက်နေတာမို့ဝေဖန်တန်တွေပို့ပြီးညံလာခဲ့ပြီးသူဟာလွန်ခဲ့တဲ့90တုန်းကအတိုင်းတွားချင်နေတဲ့စစ်ဗိုလ်ချုပ်ကြီးတွေရဲ့အသုံးချတာကိုခန်းနေရတယ်လို့အပြစ်တင်နေကြကြောင်းရေးသားထားပါတယ
်။အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်ကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
reach for the moon
ဖြစ်ပါတယ်။R E A C H reach ga mi ang le lan na F O R 4 ga twe T H E the M O O N moon ga la min so ro sakwai khun ye dai yai de be ga la min ni ko lan na bo di niya ma moon asa S T A R S stars so re che rui lo de be ya de wo ha ya ko the pi lo reach for the stars lo le pyo lo ya ba de idiom de be ga le shin ma de လာကိုလက်လှမ်းမိအောင်ကြိုးစားရဲဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှုအချင်းရောက်ပါပြီမက်လာရှိရနေကနိုင်ငံတကာအမျိုးသမီးများနေ့ကိုကဘာတဝှမ်းဂုံပြူပွဲအခမ်းအနားတွေကျင်းပခဲ့ရမှာမြန်မာနိုင်ငံနေပြည်တော်မှာလည်းနိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြီးမှုကျင်းပခဲ့ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မိကွန်းပြောခဲ့ပါတယ်ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ရဲ့ရည်မှန်းချက်ကအမျိုးသမီးတွေစီးပွားရေးစမ်းဆောင်မှုမြင့်တင်ဖို့ဖြစ်ပေမဲ့ကိုယ်နိုင်ငံရဲ့ငြိမ်းချမ်းရေးမှာလည်းပါဝင်ဆောင်ရွက်ကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင
်။မတ်စတာရှီယန်နီကကုလသမဂ္ဂကတတ်မှတ်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ကိုကမ္ဘာတစ်ဖက်ကျင်းပရမှာမြန်မာနိုင်ငံရှိနေပြည်တော် MICC ခမမာလေးကျင်းပခဲ့ရမှာဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကတော့ Be Bold for Change ပြောင်းလဲဖော်ဆောင်နိုင်ရေးအတွက်တတိရှိဖို့ဖြစ်တဲ့အတိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာအမျိုးသမီးတွေအနေနဲ့စီးပွားရေးနဲ့ငြိမ်းချမ်းရေးအတွက်တတိရှိရှိပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းပြောကြားသွားပါတယ်
ကျမတို့အမျိုးသမီးများအခုဒီကိုရေးအတွက်စဉ်းစားနေတယ်တခြားနိုင်ငံတွေမှာဘယ်လိုပဲစဉ်းစားကျမတို့နိုင်ငံကျမတို့ကနေပြီးတော့စီးပွားရေးဟာမြင့်မြတ်ရေးအတွက်အင်အားတစ်ခုဖြစ်ရမယ်ဆိုပြီးတော့ရဲရဲဝံ့ဝံ့စဉ်းစားနေတယ်ကျမတို့ကလူများကြီးဖောက်ပြီးသားလောင်းလို့ရှောက်ဖို့ပေါ့ကိုရှောက်တယ်ရှောက်ထက်တယ်ရှောက်ထက်တယ်ကိုဖောက်ကို ဖောက်ယူနိုင်တဲ့ဒီအားနဲ့တတ်တည်တဲ့ဉာဏ်ပညာအကျိုးကိုရှိဖို့လိုပါတယ်
။ဒီနေ့ကုလသမဂ္ဂရဲ့နိုင်ငံကအမျိုးသမီးများနေ့ရည်မှန်းချက်ကတော့ပြောင်းလဲနေတဲ့လုပ်ငန်းခွင်တွေမှာအမျိုးသားနဲ့အမျိုးသမီးတွေဟာတက်ခရစ်2030အမီ50ရာခိုင်နှုန်းစီစတူပါဝင်နိုင်ရေးပဲဖြစ်ပါတယ်။ခုလိုလုပ်ငန်းခွင်တွေမှာနဲ့စီးပွားရေးမှာစတူပါဝင်နိုင်ဖို့ကြိုးပမ်းတယ်လို့မြန်မာနိုင်ငံရဲ့ငင်းချမ်းရေးမှလည်းအလားတူပဲအမျိုးသမီးတွေထက်ဝက်ပါဝင်နိုင်ဖို့ကြိုးပမ်းကြဖို့ကိုလေဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။
ကျွန်တော်ရဲ့အမျိုးသမီးစီးပွားရေးလုပ်ငန်းစဉ်များမှာစီးပွားရေးခန်းတော်မှာ50-50ရာခိုင်နှုန်းပါတယ်လို့ကျွန်မတို့ငင်းချမ်းရေးရောက်ဖို့အတွက်လူ့ရဲ့နေရာမှာလည်းတဝက်တော့တာဝန်ယူသင့်တယ်ကျွန်မထင်ပါတယ
်။ဒါအပြင်စီးပွားရေးတွေစဉ်းစားရမှာငင်းချမ်းရေးကိုပါမိမထားဘူးလေတောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်။ရိုင်းတိုင်းနဲ့ခင်ဗျားဟာလူရိုင်းများဟာအင်အားဟာမှန်တရားလို့ထင်ကြတယ်အင်အားဟာမှန်တရားလို့ထင်နေမှန်တရားဆိုတာဘာမှတော့မသိတော့ဘူးဟုတ်ပါဘူးအင်အားကိုအောက်ကိုကြာအဲ့တော့ကျမတို့ရဲ့စီးပွားရေးကဏ္ဍမှာပါတဲ့မျိုးစွေးများဟာမိမိတို့ရဲ့ဒနာအင်အားစီးပွားရေးရဲ့အင်အားကိုအမှန်တရားဆိုတဲ့ငင်းချမ်းရေးအတွက်သုံးကြပါလို့ကျမအရင်နဲ့တိုက်တွန်းနေတယ်
ထိုင်းမြန်မာနယ်စပ်မဲဆောက်ရှိမဲရော်စည်းကမ်းကို1988ခုဒီမိုကရေစီရဲ့လှုပ်ရှားမှုကြီးကစတင်ဖွင့်လှစ်ခဲ့ပြီးနောက်ပိုင်းတိုင်းနဲ့ချီတဲ့မြန်မာဒုက္ခသည်တွေနဲ့ရွှေပြောင်းလှုပ်သွားတွေအတွက်ကျန်းမာရေးပြုစုဆောက်ရှောက်ပြီးခဲ့သူကတော့အာရှတိုက်ရဲ့ Mother Teresa လို့တင်စားခေါ်တဲ့ကရင်တိုင်းရင်းသူဒေါက်တာစင်နေမောင်ဝဲဖြစ်ပါတယ်။သူကတော့ငင်းကြေးရေးဖော်ဆောင်မှုမှာမြန်မာအမျိုးသမီးတွေပါဝင်ခွင့်နေပါနေသေးတဲ့အတွက်မြတ်မီတို့ရဲ့စွမ်းရည်မြင့်တင်ပေးဖို့လိုတယ်လို့ VOA ကိုပြောခဲ့ပါတယ်
ကျမတို့ဒီနေဆက်မှာဖြစ်စီပေါ့နော်ဒီတွင်ဒီတာမှာဖြစ်စီဒီတာနိုင်ငံတကာအခြေအနေနဲ့ဖြစ်စီပေါ့နော်ဒီအမျိုးသမီးတွေအနေနဲ့တော့လူမှုရေးလုပ်ငန်းတွေကယ်ဆယ်ရေးဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ဒါဟိုအရင်တည်းကလည်းဒါစိတ်ပါဝင်စားနေတဲ့စိတ်မှမှပါဝင်ဆောင်ရွက်နေကြတာဖြစ်တဲ့အတွက်ကြောင့်အမျိုးသမီးကန္တာလို့ပြောမယ်ဆိုရင်တော့ဒီလူတို့ထဲမှာအနည်းဆက်ဆုံးနဲ့အခြေပြုပြီးတော့ဆောင်ရွက်နေတဲ့လုပ်ငန်းတွေဖြစ်တယ်ပေါ့သို့တော်လည်းဒီအထူးသဖြင့်တော့ဒီအမျိုးသမီးတွေရဲ့စွာပြင်တင်လာရေးနဲ့ဒီနိုင်ငံရေးပြုရင်ပြောင်းလဲမှုနှင်းချမ်းရေးဖြစ်စဉ်တွေမှာတော့ပါဝင်နိုင်ခွင့်နေရာအများကြီးနည်းပါးနေတရာတွေ့ရပါတယ်အထူးသဖြင့်လက်ရှိကျမတို့နိုင်ငံမှာလည်းဒီအဖြစ်ခက်ရက်စေဖို့အတွက်ဆောင်ရွက်နေတဲ့အချိန်မှာနှင်းချမ်းရေးဖြစ်စဉ်ကိုခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့ရဲ့ရှိအဖြစ်ခရရစဲမှုကိုနော်ဒီဆောင်ကြည့်လေ့လာဖို့အပိုင်းတွေမှာရဲ့နိုင်ငံရေးဥဆောင်မှုအပိုင်းမှာပို့ပြီးတော့ပါဝင်လာဖို့ဆိုတဲ့အပိုင်းမှာတော့ကျမတို့တော်တော်လေးအားနည်းနေပါသေးတယ်။ဟိုတိုင်းရင်းသားဘက်မှာပဲဖြစ်ဖြစ်ပေါ့နော်ဒီအစိုးရဘက်မှာပဲဖြစ်ဖြစ်ဆိုတော့ဒီအမျိုးသမီးတွေရဲ့ပါဝင်နိုင်မှုနဲ့စွမ်းအားအတိမတ်ပြုမှုတွေတံပိုးထားမှုတွေနဲ့မရှိသေးသေးတော့ဒီငင်းချိုင်ဟိုတိဆောက်မှုဖြစ်စဉ်ကနောက်နေကြကြနေအောင်မလို့လဲထင်ပါတယ်ဒါကြောင့်မျိုးသမီးတွေအနေနဲ့တော့ဒီတိုက်ပွဲတွေဖြစ်လာရင်ပဋိပက္ခဖြစ်လာရင်တော့ဒီကာကွယ်ဆောင်ရှောက်မှုအပိုင်းမှာဖြစ်စေเนาะတာဝန်ယူဆောင်ရွက်ရတဲ့အပိုင်းတွေအပို့တော့ကြီးလေးလာတယ်ပေါ့နော်အဲ့လိုအခြေအနေမှာမျိုးသမီးတွေကလည်းဒီငင်းချမ်းရေးဖြစ်စဉ်တစ်လျှောက်လုံးမှာမိမိဒေသအလိုက်မှာရောမိဖွဲ့စည်းလိုက်ရောပေါ့နော်ဒီဆိုင်မှမှလှိလာဆောင်ကြည့်ဖို့လို့ဒီလိုမျိုးသမီးတွေအနေနဲ့ဖြစ်တင်ဖြစ်ထိုက်တဲ့လုပ်ငန်းစဉ်တွေကိုဒေသအလိုက်ပေါ့ငင်းချမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့လုံးဝစနေမှာပါဝင်ဖို့ပေါ့။ဒါမျိုးလည်းနှုတ်ဆော်ပါ
။ကချင်တိုင်းရင်းသူခွန်ကြာကတော့ကချင်ညီချင်းရေးကိုရက်ကိုမတည်သူလည်းဖြစ်လက်ရှိညီနိုင်ရေးမှုတူလည်းဖြစ်ပါလေ။အမျိုးသမီးများညီချင်းရေးမှာပါဝင်ခွင့်အနေထားနဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
တိုင်းရင်းချင်းစီမှာအကုန်လုံးကတယောက်သားအနေဒါဒါပဲဖြစ်နေတဲ့ချက်ညီနိုင်တဲ့ကန္တာတွေမှာအမျိုးသမီးများရဲ့အခန်းကန္တာအင်တာနဲ့နေတယ်တို့တော်လည်းစစ်တောင်းမှုလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့
။ညီမစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပြိပခဖြစ်ပွားမှုမှာရင်းချင်ရေးဖော်ဆောင်ရမှာခွန်ကြာရဲ့အမြင်ကတော့ဘယ်လိုရှိပါသလဲ
အဓိကအဖြစ်နံပါတ်1ကတော့ကျမတို့ဒီတကယ်တမ်းငင်းချင်ရင်ရရှိဖို့အတွက်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ကန္တာနဲ့ဆိုရင်ဒီတိုင်းရင်းသားအရေးဟာမဖြစ်မနေဖြစ်ရှင်းရမယ့်ကန္တာဖြစ်တယ်ပေါ့အဲ့တော့ဒီခုခုညှိနှိုင်းမယ်ဆိုလို့ရှိရင် power balance ဖြစ်ဖို့အတွက်ဆိုလို့ရှိရင်တစ်ဖက်ဆောင်နေတော့ power play မဟုတ်ဘဲနဲ့ညှိနှိုင်းမှာပဲကျမတို့တကယ်တမ်းလွတ်လပ်စွာ ပွင့်လင်းစွာဆွေးနွေးနိုင်မဲ့ကန္တမျိုးရောက်မယ်လို့ယူဆပါတယ်။တစ်ဖက်ကနေလည်းဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကို terrorist data ပေါ့ကချင်းကိုဆိုရင်တော့ terrorist အခန်းကန္တဆိုတဲ့ category ထဲကိုထည့်ဖို့အတွက်စူးစမ်းထားတာလည်းတွေ့ရပါတယ်ပေါ့။အဲ့လိုမျိုးလုပ်နေတွေ့ဆိုလို့ရှိရင်ကျမတို့အောင်မြင်ဖို့အတွက်အမှန်တကယ်စစ်မှန်ဒီတရားများသားတဲ့ငြိမ်းချမ်းရေးရဖို့အတွက်အင်တန်ခက်ခဲတာကိုတွေ့ရပါတယ်။လောလောဆယ်အနေနဲ့တော့ကျမတို့အနေနဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးကန္တမှာအရေးအကြီးဆုံးအခန်းကဏ္ဍကိုတာဝန်ယူထားတာကတော့မြန်မာသမ္မတဦးစီးနေတဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တယ်ပေါ့။တနိုင်ငံလုံးအပြစ်ခတ်ရက်ဆဲကြီးကိုတာဝန်ရေးထိုးမယ်ဆိုရင်တောင်မှကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကနေပြီးတော့မှတာဝန်ယူအာမခံပြီးတော့မှရေးထိုးပြီးသမ္မတကနေလည်းပဲတာဝန်ယူအာမခံမှပဲရမယ်ပေါ့။နောက်တစ်ခုကတော့ဒီအခြေခံဥပဒေအရအာမခံထားမှပဲစစ်မှန်တဲ့တရားမျှတရေးငြိမ်းချမ်းရေးရမှာဖြစ်ပါတယ်ပေါ့။အဲ့တော့လောလောဆယ်အခြေခံဥပဒေဟာကျမတို့မြန်မာနိုင်ငံအတွက်ကြည့်မယ်ဆိုလို့ရှိရင်တော့ဒီလူအခွင့်အရေးကိုလည်းအခြေမခံထားဘူးပြီးလို့ရှိရင် democratic value တွေကိုလည်းအခြေမခံထားဘူးစစ်ဆေးသုံးသပ်လိုက်လို့ရှိရင်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍပဲအရေးကြီးနေပါနဲ့တူတာဆန္ဒမရှိဘူးဆိုလို့ရှိရင်85ရာခိုင်နှုန်းဘလို့နည်းနဲ့မှပြည့်မှာမဟုတ်တဲ့အတွက်ကြောင့်မို့လို့ဒီခြေခံဥပဒေတစ်ခုလုံးကိုလည်းပြင်ဆင်ဖို့အတွက်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍကိုပြန်ပြီးလော်ဘီလုပ်ချင်ပါတယ်ဒီဟာကိုပဲကျမတို့တောင်းဆိုချင်ပါတယ်ပေါ့နှစ်ချက်တတိယတစ်ချက်ကတော့တိုင်းရင်းသားများဟာမိမိတို့ရဲ့အခွင့်အရေးအတွက်တိုက်နေကြတာဖြစ်ပါတယ်။လောလောဆယ်အခြေအနေထိလည်းပဲဒီမိုကရေစီကိုလိုချင်ပါတယ်။ပြီးလို့ရှိရင်ဖက်ဒရယ်စနစ်ကိုစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုလိုချင်ပါတယ်ဆိုပြီးမှတောင်းဆိုနေတာဖြစ်ပါတယ်။အဲ့တော့အကြေရင်များအပြစ်ခတ်ရက်ဆဲဖို့ဆိုရင်ကာကွယ်ရေးဦးစီးချုပ်ကနေဒီနေ့ကြော်ညာလိုက်တာနဲ့ချက်ချင်းတိုင်းငံလုံးမှာအပြစ်ခတ်ရလို့ရပါတယ်။ဒီစစ်မှန်တဲ့ဖက်ဒရယ်စနစ်တည်ထောင်နိုင်မဲ့ peace process ပေါ့ political dialogue ကိုရရှိဖို့အတွက်ကျမတို့တောင်းဆိုချင်ပါတယ်။အဲ့ဒီကဏ္ဍ၃ချက်ကတော့အဓိကဖြစ်ပါလိမ့်မယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့သူ့ရဲ့မိခွန်းနဲ့မှာမြို့သမီးတွေအနေနဲ့ငင်းချမ်းရေးဖော်ဆောင်ရမှာပါဝင်နိုင်မှုစီဝေးဘွဲမှာဝင်ထိုင်နိုင်မှပါဝင်လှုပ်ဆောင်နိုင်မှာမဟုတ်ပဲတရောင်တနရာကနေကူညီဆောင်ရွက်ပေးနိုင်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုက်ရဲ့မြို့သမီးများခန္ဓာကိုညီကုန်းချုပ်အပ်ပါရှင်။ဆိုလို့ရှိရင
်ကျမတို့ငင်းချမ်းရေးဖြစ်စဉ်မှာမြို့သမီးများပန်းတဲ့ရတယ်ပါရေးဆိုပြီးတော့ဒီလိုလှုပ်ရှားနေတာဖြစ်ပါတယ်တို့လေရရင်ကတော့ကျွန်မစော့တယ်လို့ငါကနားစင်နေတယ်လို့အားရှိချင်ပါတယ်။ဒါပေမဲ့ပါဝင်နေဆိုတာကစီးဝေးရဲ့မှာဝင်ထိုင်မှပါဝင်လို့မဟုတ်ပါဘူး။တကယ်ငင်းကြရဲဆိုတာကစီးဝေးရဲ့အစားတွေမဟုတ်ပါဘူး။ကျွန်မတို့ရဲ့ပြည်သူတွေရဲ့နှလုံးသားရဲ့အစားတွေဖြစ်ပါတယ်။ You can bend but never break me cause it only serves to make me more determined.
ချစ်မဖန်ကောတလလတန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်လို့အပြီးမှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာထွက်တဲ့ twin threat ကြောင့်မြက်တွေအကြောင်း GSC ကြောင့်မြက်သင်တန်းကျောင်းကကြောင့်မြက်ပညာရှင်ဆရာဦးတင်ကျော်အတန်းကပြောပြပေးမှာပါ
ကြောင်မြက်ဆိုရဲ definition ကတော့ပြောမယ်ဆိုတော့ကျေပြန့်တယ်လို့ပြောလို့ရပါတယ်အခုနောက်ပိုင်းဆိုရင်သူကစပါသောတော့လူတွေတံမိုးထားသောဆွဲဆောင်မှုရှိသောဘယ်ရာဝတ္ထုမဆိုကြောင်မြက်လို့တော့မှခေါ်ခြင်းတဲ့သဘောမျိုးဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တိတိကျကျပြောရရင်တော့ကြောင်မြက်လို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါက twin threat တဘာဝ twin threat ဖြစ်ရပါမယ်နော်လူလောက်တာမဖြစ်ရပါဘူးနောက်သူ့မှာခုနလိုပဲပေါ့စပါမှုရဲ့ကြံ့ခိုင်တည်မြဲမှုရဲ့ရှားပါမှုရဲ့ဒါဒီချင်းတုံးရပြည့်စုံသွားပါမယ်เนาะအဲ့တော့ကျွန်တော်ဘာမှယူမှာလဲကြောင်းမြက်ဆိုတာကြောင်းမြက်လို့သတ်မှတ်တာခုနစိန်ဗရမားနီလာကြောက်စိန်နောက်တစ်ခါတခြားရောင်စုံကြောက်တည်ရှိတယ်ကြောင်းမြက်ကိုမေတ္တံဘူဗရမားနီလာလို့မကြီးတဲ့ကြောင်းမြက်အားလုံးတွင်းတွေ့အားလုံးပြားပါတဲ့တွင်းတွေ့အားလုံးကိုကြောင်းမြက်လို့ရဲ့သတ်မှတ်ပါတယ
်မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောင်းမြက်တွေကဘာတွေပါလဲ
အဲရေပုံကပြောမယ်ဆိုလို့ရှင်တော့ကြောင်းမြက်အစုံထွက်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျင်းကျဲအနေနဲ့ကျွန်တော်ပမာဒီမှာများမထွက်ပါဘူးမထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလေးဖြစ်ဖြစ်နိုင်တယ်ကျွန်တော်ကရှိကုန်မရှိတာလေးဖြစ်နိုင်ပါတယ်เนาะအဲ့ဒါတစ်ချက်ရဲ့နောက်တစ်ခုက Opel ပေါ့เนาะကျွန်တော် Australia မှာတွေ့တဲ့ Opel ကပမာပြည်မှာအဲ့လိုကြောင်းမြက်တောင်းဝင်တဲ့ Opel မတွေ့ရသေးပါဘူးဒါပေမဲ့တချို့ location တွေကနေတချို့ဒေသတွေကနေတော့ Opel အမျိုးအစားမျိုးဝဲတစ်ခုစားတစ်ခုစားတွေ့ရဲဆိုတဲ့သတင်းတော့ရှိပါတယ်သို့တော့များများဆဆတော့ကျွန်တော်ဟို information မရထားသေးပါဘူးအဲ့တော့အဲ့ဒီနှစ်ခုကလွန်ရင်ကြောင်းမြက်အားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါကဘာမှပြည့်ထူးခြားတဲ့အချက်ပဲဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီကြောင်းမြတ်တွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတွေတက်ပြတန်ဖိုးအ
ရှိဆုံးကတော့ကျွန်တော် Ruby Sapphire ကတော့တန်ဖိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ် and ဆိုလိုတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတန်ဖိုးချီးတယ်လို့ခေါ်ကြပါတယ်သို့တော့ဘာမှပြင်မစိန်အနည်းအချင်းပဲထွက်ပါတယ်တပွင့်ချင်းရှင်ပြီးပြောမယ်တကလတ်စီသုံးချင်းရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမညာနီလာကိုစိန်ကမမိပါဘူးအော်သူတို့ record တွေရဆိုလို့ရှင်လေဥမာတချို့စိန်ကြီးဈေးကြီးပေးဆိုရဲစိန်နဲ့ဈေးကြီးပေးဆိုရဲပရမယာကိုရှင်လိုက်လို့ရှင်တက္ကလနှုံကတော်တော်ကြီးကိုကွာတယ်ပရမယာနီလာပို့ပြီးတော့တံမူးချီးနေတာတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်မယ်ဆိုရင်အဲစိန်တက်ကိုအများကြီးဈေးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ရှင်းပြောမယ်ဆိုရင်တစ်ချက်ကပရမယာနီလာနဲ့ရှင်စိန်ရလीနည်းနည်းပိုးများများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစင်ရအရွယ်ကြီးကြီးပရမညနီလာဆိုင်များများစားစားတွေ့ရတယ်ပရမညနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပိုလွယ်ပါတယ်ပရမညအရွယ်ကြီးကြီးတွေ့ဖို့ခဲရင်ပါတယ်ဒါကြောင့်မလို့ပရမညအကြီးသေးကောင်းကောင်းအရွယ်ကြီးပြီဆိုရင်သူနဲ့အရွယ်စားတူတဲ့စိန်တို့ဘူးသူ့ရဲ့အရွယ်စားပူကြီးတဲ့စိန်နဲ့ကိုတန်ဖို့အရန်များပါတယ်အဓိကတော့ရှားပါလို့ပါမြကလည်းအဲ့ဒီအတိုင်းပါပဲဒါပေမဲ့ကျွန်တော်ဘာမှဒီမှာတော့မြမထွက်ဘူးပေါ့အဲ့တော့တံမူးကြီးရဲ့ကြောက်ဆိုရင်ကျွန်တော်မှအတိကတော့ပရမညာနဲ့နီလာနောက်ကကြောက်စိမ့်မှာကြောက်စိမ့်ကလည်းအဲ့လိုပဲတပွင့်ချင်းရှင်မယ်နော်ဈေးကြီးပဲဆိုရှင်မယ်ဆိုရင်တချို့ကြောက်စိမ့်ကြီးဟာစိန်ကိုကောင်းကောင်းမိနိုင်ပါတယ်စိန်ရဲ့တံမူးရှင်ရဲ့တွင်တွက်တည်ဖြစ်ပါတယ
်ပရမညာနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ပရမညာနီလာတော့အလုံးသိတဲ့အတိုင်းပဲအတိကထွက်တာတော့မိုးကုတ်ဒေသတော့အကောင်ဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့နော်ကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာပရမယာထွက်တယ်ဆိုတာသိတာတော့အနည်းအစိတ်လောက်ပဲရှိပါသေးတယ်အဲနောက်တစ်ခုကအချင်းပြင်းနဲ့ကျွန်တော်ကြောက်စိမ့်မင်းကိုသွားတဲ့လမ်းမှာရှိတဲ့နတ်ရာဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိတ်ရှိတယ်နတ်ရာစိတ်ပေါ့ဒီရွာအဲ့ဒီမှာလည်းပရမယာနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့တည်တာ information ကနှစ်တရာကျော်လောက်ရှိပါပြီ။ဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်းနဲ့ဆယ်မှာတော့အရိယာကြောက်တွေဈေးွက်ထဲကိုရောက်လာပါတယ်။နောက်ထပ်ဘယ်နေရာတွေကအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြင်လုံဒေသအဲ့ဒါလည်းအရေးကြီးပါတယ်။သို့တော့အဲ့ဒီမှာတော့ပရမယာကိုသူတို့ဘယ်လိုခေါ်မလဲများများစားစားလက်တလုံးမှာမထုတ်ပါဘူး။ဘာလို့ဒေသကနည်းနည်းလေးအလန်းဝေးတယ်။အဲအဓိကတော့အဲ့ဒါအကြောင်းပါ။အခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်။အလားတူပဲကြောက်စိမ့်တွင်ဒေသမှာပဲเนาะဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်เนาะအဲ့တော့ကျွန်တော်ထင်တော့ကျွန်တော်ဗမာပြည်မှာဟိုတချို့ဒေသတွေကတေချာဘူမိဗေဒအဖြစ်မလေ့လာသေးတာတွေတော်တော်များများကြံပါသေးတယ်အဲ့တော့အဲ့ဒီဒေသတွေမှာလည်းနောက်ပိုင်းမှာဗရမယာတို့နီလာတို့ခွက်ရအစ်စ်တွေတွေ့ဖို့အလားအလာအများရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်ကချင်ပြည်နယ်တဲ့ကကြောက်စိမ့်ကတော့အထူးကြဆုံးပ
ါကြောက်စိမ့်ကတော့လေကချင်ပြည်နယ်ပါပဲအဲ့တော့ကျောက်စင်းနဲ့ပတ်သက်လို့ပြောရရင်လေကဘာပေါ်မှာကျောက်စင်းတွေ့နိုင်တဲ့ဒေသဟာလေနိုင်ငံ၅နိုင်ငံလောက်ပဲရှိပါတယ်အဲ့ဒီမှာအထူးရတာဗမာပြည်မှာတော့အကြီးသွေးလဲကောင်းလေအခြေအတွက်များများလဲထွက်ရှိပါတယ်အဲ့ဒါတကူကတော့အရန်ထူးကြပါတယ်အဲ့တော့ကျွန်တော်ကစီဝါရေးအရပြောမယ်ဆိုရင်သုံးမို့ရှင်ထုတ်လုပ်မှုနဲ့ပဲဖြစ်စီပြောမယ်ဆိုရင်ကျောက်စင်းနဲ့ပတ်သက်လို့ကဘာပေါ်မှာမြန်မာနိုင်ငံတခုတည်းကနေပဲအဓိကထွက်တယ်လို့ဆိုနိုင်ပါတယ်အဲ့တော့အဲ့ဒီမှာလဲကျွန်တော်တခုပြောစရာတော့ရှိပါတယ်ကျောက်စင်းလို့သတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်တခုကတော့ဂျီဒိုက်နောက်တစ်ခုကတော့နက်ဖရိုက်ဆိုရှိပါတယ်နက်ဖရိုက်နဲ့ဂျီဒိုက်ရှင်မယ်ဆိုရင်ဂျီဒိုက်ကတော့တံမိုးပူကြီးပါတယ်ပူလဲလှတယ်ပူလဲမာတယ်အခုပြောတာကျွန်တော်ပြောတာဂျီဒိုက်ကိုပြောတာပါဂျီဒိုက်ကကမ္ဘာမှာ9နေရာပဲတွေ့နိုင်တယ်နက်ဖရိုက်ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်တရုတ်ပြည်မှာလည်းတွေ့ပါတယ်နော်ဂျီဒိုက်ကတော့ကျွန်တော်အတိကကမ္ဘာမှာဗမာနိုင်ငံတစ်ခုတည်းရပဲထွက်တယ်လို့ဆိုနိုင်ပါတယ်အဲခမ်းပြီးပေါင်းချင်းဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားပြီဘာကမှာတော့အတိကကြောက်စိမ့်ထွက်တာကြောက်မြတ်တန်းဝင်နဲ့ဂျီဒိုက်ကိုပြောတာပါ
ကြောက်မြတ်ပညာရှင်ဦးတင်ကျော်အတန်ပါ Precious Stone လို့ခေါ်တဲ့အဖိုးတန်းတန်းဝင်ကြောက်တွေဖြစ်တဲ့ပရမညာနီလာနဲ့ကြောက်စင်းတွေအကြောင်းအဓိကထားပြီးပြောသွားတာပါနောက်တစ်ပတ်မှာတော့အဖိုးတန် precious stone တွေမှာပါဝင်တဲ့စိန်အပြင်ပရမညာနီလာနဲ့ကြောက်စင်းတွေတော့တန်ဖိုးမရှိပဲမဲ့မြန်မာနိုင်ငံမှာထွက်တဲ့ semi precious လို့ခေါ်တဲ့ရှားပါးကြောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
ဒေါက်ကင်မြတ်သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုကျမတို့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍ကြည့်ရှုဖတ်နာဆင်နိုင်ကြပါရဲ့ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ဒေါက်တာရှင်မြတ်ခင်ဗျာ။ယူကရိန်းနိုင်ငံအရှိပိုင်းမှာပုံမှန်ဖြစ်ပွားလာနေတဲ့အကြမ်းဖက်မှုတွေပေါ်အမေရိကန်ပြည်အောင်စုကတတိထားစောင့်ကြည့်နေတယ်လို့ရုရှားနိုင်ငံကိုယ်တိုင်ပါဝင်လက်မှတ်ရေးထိုးထားခဲ့တဲ့ Minsk အပြည့်ရသဘောတူစာချုပ်ကိုရုရှားနဲ့ပူးပေါင်းထားတဲ့ခွဲထွက်ရေးအင်အားစုတွေကလိုက်နာဖို့ပြက်ကွက်နေတဲ့အပေါ်စိုးရိမ်မှုဖြစ်နေရပါတယ်။အထူးလေးလာစောင့်ကြည့်ရေးမစ်ရှင်အဖွဲ့ OSCE ကိုမကြာသေးခင်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လုပ်ရက်နဲ့လူမပါတဲ့မိုးပြန်ရင်တစ်စီးကိုခွဲထွက်ရေးအုပ်စုကတင်းစီးလိုက်တဲ့ကိစ္စတွေပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချလိုက်ပါတယ်။ဒါဟာ Donetsk ဒီတန့်စင်ရေးဆက်ယုံအပါဝင်အရက်ဖက်အခြေခံအဆောက်အဦတွေကိုလေပတ်မှုရက်တံတော့အောင်တိုက်ခိုက်ဖို့ခွဲထွက်ရေးအုပ်စုတပ်ဖွဲ့တွေကိုအမိန်ပေးစီခိုင်းတာဖြစ်ပါတယ်။ရုရှားနဲ့ခွဲထွက်ရေးတပ်ဖွဲ့တွေကိုအပြစ်ရသဘောတူညီထားတဲ့အတိုင်းချက်ချင်းပြန်လဲလိုက်နာလှုပ်ဆောင်မှုလက်နက်ကြီးတွေပြန်လဲရုပ်သိမ်းမှု OSCE လေးလာစောင့်ကြည့်မစ်ရှင်အဖွဲ့အနေနဲ့လုပ်ငန်းတာဝန်တွေကိုလွတ်လွတ်လပ်လပ်အပြည့်အဝလှုပ်ဆောင်နိုင်မှုအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။နှုတ်နှစ်ဖက်အတူတူကပူးပေါင်းလှုပ်ဆောင်နိုင်တဲ့အခင်းချင်းမျိုးရှိမယ်ဆိုရင်ရုရှားနဲ့ပူးပေါင်းလှုပ်ဆောင်မှုအစင်းသင်းရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောဆိုပါတယ်။ဒါပေမဲ့ရုရှားနိုင်ငံအနေနဲ့ Minsk သဘောတူညီချက်မှာရှိထားတဲ့သူ့ရဲ့ခရီးကိုယ်အတိုင်းအကောင့်ထဲဆောင်ရွက်ရမှာဖြစ်တယ်လို့သူကပြောပါတယ်။နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေကိုရှာဖွေတဲ့နေရာမှာရုရှားနိုင်ငံအနေနဲ့ Minsk သဘောတူညီချက်ပါခရီးကိုယ်တွေကိုလိုက်နာပြီးယူကရိန်းနိုင်ငံအတွင်းကအကြမ်းဖက်မှုတွေရော့ကျသွားအောင်လှုပ်ဆောင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားကြောင်းရုရှားနိုင်ငံသားရေးဝန်ကြီးစာဂျီလက်ဗရော့ဖ်နဲ့ဘွန်းမြို့မှာတွေ့ဆုံအပြီးဝန်ကြီးတယ်လ်ဆင်ကသတင်းတောက်တွေကိုဖေဖော်ဝါရီလ16ရက်နေ့မှာပြောကြားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဟာရုရှားနိုင်ငံနဲ့ရှိနေတဲ့သဘောထားချင်းမတိုက်ဆိုင်တဲ့သူ့ရဲ့အကျိုးစီးပွားကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆက်လက်အခိုင်အမာရပ်တည်နေမှာဖြစ်တယ်လို့လည်းဝန်ကြီးတယ်လ်ဆင်ကပြောပါတယ်။ရုရှားနဲ့ခွဲထွက်ရေးအင်အားစုတွေကိုချက်ချင်းအပြည့်အဝသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်ကြဖို့လက်နက်ကြီးတွေရုပ်သိမ်းပြီးတဲ့နောက် OSCE လေးလာစောင့်ကြည့်မစ်ရှင်အဖွဲ့အနေနဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုလွတ်လွတ်လပ်လပ်အပြည့်အဝလှုပ်ဆောင်နိုင်မှုတောင်းဆိုတဲ့အကြောင်းကြီးညာချက်မှာရေးသားဖော်ပြထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ယာယီပြောခွင့်ရပုဂ္ဂိုလ် Mark Turner ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဘော်ကိုပြန်ပြလို့ပြပါပြီ
အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအတည်ပြုပါရစေရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြမှာပါ
မန္တလေးတိုင်းဒေသကြီးမန္တလေးမြို့မဟာအောင်မြင်မြို့နယ်မှာရှိတဲ့မစိုးရင်တက်တက်ကဥဝရသူဖြစ်တဲ့လူတိများတဲ့နိုင်ငံကအဖွဲ့ဝင်ဆရာတော်ဥဝိစိတ်တာဘိဝန္တဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပွားစီနိုင်တဲ့ဟောပြောမှုတွေလောက်တာကိုတွေ့ရှိရတဲ့အတွက်2018မတ်လ10ရက်ကစပြီး2018မတ်လ9ရက်နေ့အထိတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်ကြောင်းနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်အခုလိုချိုးပေါက်နေမှုကြောင့်နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့48ပါးစုံကြီးထူးဆီးဝေးကနေဥဝိရသူကိုတရားဟောပြောခွင့်တစ်နှစ်ပိတ်ပင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးမလိုက်နိုင်ရင်တည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်လို့ဆိုပါတယ်တရားဥပဒေပေါ်မှာတိဘက်လူမျိုးတွေပုံကံမှုထထွမှုစတင်တဲ့58နှစ်ပြည့်အထိမ်းအမှတ်ပွဲတွေကိုကဘာတောင်းကတိဘက်လူမျိုးတွေဆင်နွှဲနေကြချိန်မှာပဲတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့တိဘက်ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုံးဝနှိမ်နင်းသွားမယ်လို့တရားဥပဒေကပြောကြားလိုက်ပါတယ်တောင်ကိုရီးယားမှာအမေရိကန်ဒုံးခွင်းတုံးစနစ်တက်ဆင်မှုစီစဉ်နေတာနဲ့ပတ်သက်ပြီးတရားဥပဒေကကန့်ကွက်မှုတွေနဲ့အတူတန်တမာရေးအဆင်ပြေမှုတွေဖြစ်နေချိန်မှာတရားဥပဒေခီးသွွားကုမ္ပဏီတွေကိုသူတို့ရဲ့လေချောင်းရေချောင်းခီးတော်လာမှုတွေတောင်ကိုရီးယားခီးစဉ်ရက်ဆိုင်မှုအစိုးရကဖိအားပေးပါတယ်။ယေမန်တောင်ဆူဒန်နဲ့နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းတွေမှာအစိုးရငတ်မှုမဲ့ဘေးကရှောင်ရှားနိုင်မှုဇူလိုင်မတားငယ်ရန်ကုန်ငွေဒေါ်လာ 4.4 ဘီလီယံလိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မဆုမြတ်မှမှာရှင်။အင်ဂျင်နီယာကတော့ဇီးနက်ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.